ဣဒရေဇန်တရားကြီးရဲ့ကအမြင့်ဆုံးသံဃာသားလေးအကျိုးပေးနိုင်စွာရှိတယ်ဆိုတဲ့ဒီယုံကြည်ချက်သာသနာ့ဘက်မှာရှိပါတယ်။တကယ်အဲ့ဒီယုံကြည်ချက်ဒီယုံကြည်ချက်ရှိတော့ဘာလို့လဲ။သူတို့ရရှိတဲ့ဇန်ဒီတဲ့ကအမြင့်ဆုံးသံဃာဘက်တို့ကအထက်တန်းကြောင်ဆိုတဲ့ဥတည်ချက်ဖြင့်အမျက်စားပွားများထားပါတယ်။အမြင့်ဆုံးမြတ်စွာဘုရားထာတော်ဒီဇာနဲ့လျောညီနေတဲ့ဘုံကိုပဲရောက်ရှိသွားကြတယ်။ခုအာလာရယသိကြီးဆိုကြပါစို့သူကအာဂိဉ္စဉာယရဏဘုံကိုရောက်ရှိသွားတယ်။ရောက်ရှိသွားလိုက်တဲ့အခါကျတော့ဒုအာဂိဉ္စဉာယရဏဘုံမှာဘုရားရှင်ကိုဘုညောဖို့ရမျက်လုံးကလည်းမရှိဘုရားရှင်ဤတရားတော်ကိုနားယူဖို့ရနားကလည်းမရှိအဲဒီလိုချွတ်တဲ့နေတဲ့အတွက်ဘုရားရှင်ကိုဖုတ်ခွင့်လည်းမရဘူးတရားနာယူခွင့်လည်းမရဘူး။သောတပတိမဉ္စံဘုံဉ္စံကိုဆက်ရည်အတွက်ကပရတောဘောဓခေါ်တဲ့ဘုရားရှင်ဓမ္မဖြစ်စေဘုရားရှင်ဤတပိသာဝကဤဓမ္မဖြစ်စေသစ္စာလေးပါးနဲ့ဆက်တဲ့တရားစကားကိုနာကြားခွင့်ရရှိနိုင်ပါမှကြွတန်းဝင်နိုင်တဲ့သဘောရှိ။အဲဒီအကြောင်းအင်္ဂါရက်ကချုပ်တဲ့တော့တဲ့အတွက်ဘုရားလည်းသူတည်ရှိနေတဲ့အာဂိစေရဏဘုံကိုကြွပြီးတရားဟောတော်လဲသူ့မှာတရားနိုင်နိုင်တဲ့တရားတော်အတန်ကိုကြားနိုင်တဲ့နားကမရှိခြင်းကြောင့်မဉ္ဇဉ်ပုညံရတာလားမရဘူးမရတဲ့အတွက်ဘုရားရှင်ကဘယ်လိုအမိန့်ရှိလဲမဟာဇာနိယောခောအာလာရောကနာဖို့သတိဟိတောဣမံဓမ္မသူနိယခိဗမေဝအာဇာနိယအာလာရောကလမောအာလာရကာလမအနှွေးနှံဖြစ်သောအာလာရယတိကြီးတွေကမဟာဇာနိယောခောအရှုံးကြီးရှုံးခဲ့လေပြီအရှုံးကြီးရှုံးသွားပြီနော်။ဘာဖြစ်လို့လဲ။ဝိသုဒ္ဓဘုရားရှင်ရဲ့သာသနာတော်နဲ့အလွဲကြီးမွေးသွားတဲ့အတွက်နောက်ထပ်သူကကဘာဘုံ၄လောင်းကျော်လောက်ထိုအာဂိစဉ္ညရဏဘုံမှတည်တန်းချီမိနေရမှာ။ကဘာဘုံ၄လောင်းအတွင်းမှာဘုရားရှင်မပွင့်ဘူးတော့မဆွလို့ပါဘူး။နောက်ထပ်အရိမတိယဘုရားတဆူပွင့်အောင်ကဒါပြည့်နဲ့သူ့ရဲ့ကံကမြည်ဝဲမြည်မြတ်ကဘာဘုံ၄လောင်းအတိပဲအကျိုးပေးနေမှာတာအတိကြမပြောနိုင်ဘူး။မမျိုးနေတဲ့အချိန်ကကျတော့အရိမတိယဘုရားပွင့်လာတဲ့အချိန်ကမှလည်းသူရှိသွားပြီးတော့ချေချွတ်တော့လေသူကျွတ်တော့ဝင်နိုင်တဲ့သဘောရှိလားမရှိဘူးဒါပေမဲ့သူမှအရိယမဉ္ဇဘုံညာကိုရရှိနိုင်တဲ့ပါရမီမျိုးစေကောင်မရှိဘူးလားရှိနေတယ်ရှိတာကိုဘုရားရှင်ကိုရိုရင်ကလည်းထုတ်ပေါ်ပြီးတော့အတိအကျဟောထားတယ်ဘယ်လိုဟောလဲအယံခောအနရောကာလဘောပန္တိတောဝိယတောမိတာဝိဒီကရတ္တအပါရဇကဇာတိကိုအယံခောအလာရကလမောဤကလမအနွဲ့နဲ့ဖြစ်သောအလာရယသိကြီးဒီကပန္နိတောပရိတန်ဒိဇာတိပညာရှိပေ၏ဝိယတောဘဝနာပညာလည်းရှိပေ၏မေဓာဝီပါတိဟာရိယဉာဏ်ပညာလည်းရှိပါပေ၏သူမှပညာဉာဏ်၃မျိုးပြည့်စုံနေတယ်နံပါတ်၁ဇာတိပရိတန်ဒိဉာဏ်ပညာလည်းရှိတယ်ဒီဟိပရိတန်ဒိဒီနေခဲ့တဲ့တော်ကောင်းတုံးဖြစ်နံပါတ်၂ဝိယတောအာဂိစိဉ္ဇရဏဇန်တုကဲ့သို့အထက်တန်းကြနေတဲ့ဇန်ပညာဘာဝနာပညာတွေလည်းရှိနေတယ်မေရာဝီပါရိဟာရိယပညာထိုတို့လုံငန်းတွေကိုဘယ်လုံငန်းကိုမဆိုသင်ယူခဲ့မယ်ဆိုလို့ရှိရင်လွယ်လွယ်ကူကူနဲ့တတ်သိနားလည်နိုင်တဲ့ဉာဏ်ပညာရှိတယ်ဒုက္ခသစ္စာကိုဘုရားကသူ့မှာတမာရီအခန်းကရှိပြီဘာဝနာပညာအရှင်မရှိနေတဲ့အတွက်ဘုရားရှင်ကဒုက္ခသစ္စာကိုမြင်အောင်ဖြစ်တာဘယ်လိုရှုခေတော့လို့တခွန်းလောက်ပြောလိုက်ရင်ပြောလိုက်တဲ့အတိုင်းရှုခေရင်လွယ်လွယ်ကူကူနဲ့သိနိုင်တဲ့ပါဠိဟာရိယပညာရှိနေတယ်ပါဠိဟာရိယပညာရှိနေသမုဒိယသစ္စာကိုဘယ်လိုရှုပါလို့သင်ပေးလိုက်မယ်ဆိုရင်လေသမုဒိယသစ္စာကိုလွယ်လွယ်ကူကူနဲ့သိနိုင်တဲ့ပါဠိဟာရိယပညာရှိဒီဒုက္ခသစ္စာသမုဒိယသစ္စာတရားတို့ရဲ့အနိစ္စချက်ဒုက္ခချက်အနတ္တအချက်တွေကိုသိအောင်ဘယ်လိုရှုပါလို့သင်ပေးလိုက်ရင်လဲရှုခွေကိုစနစ်တကျဝိပဿနာဉာဏ်ဉာဏ်ရဲ့ကျင့်တဲ့အရှုနိုင်တဲ့ပါရိဟာရိယပညာတွေကရှိပြီးသားဖြစ်နေတယ်နော်ဒီကရတ္တဉ္စီသန္တာရှိမင်းသောတော့ကာလပတ်လို့အဘရဇက္ခဇာတိကိုဘိဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉ္ဇဉာဏ်ပညာမျက်စိမှာကိလေသာမြုံမုံလေးလိမ့်ကနေတာနည်းနည်းလေးပဲရှိတယ်။အဲဒါလပါရမီမျိုးတွေရှိပါလေ။ကဲနဲ့ကလျာဏမိတ်တာခေါ်တဲ့ဆရာကောင်းသမန်ကောင်းမိကောင်းစုကတို့ဓမ္မ မိမိတို့ရက်ခိထားတဲ့ဇန်ကြီးတက်ကမိမိကျင့်ကြံတဲ့ဇန်ကိုပွားအမြတ်စွာပွားများခဲ့မယ်တော့မဟုတ်ဇန်ကိုပွားအထွတ်တလိပွားများခဲ့မယ်ဆိုရင်မိမိတို့လွန်လန်းတောင့်တနေတဲ့ဘုံကိုရောက်နိုင်တယ်ဆိုတဲ့ဒီအသိဉာဏ်လေးကိုနိုင်ကြွယ်မရရှိဘူးမရရှိနိုင်တဲ့အတွက်ခုလိုအဂိစိယရဏဘုံရောက်တော့နေကဘာပေါင်း4000ကျော်လောက်တက်တန်းရှင်းနေမယ်ဆိုလို့ရှိရင်အဲ့ဒီကဘာ4000အတွင်းမှာဘယ်ပြည့်တွေပွင့်မယ်ဆိုတာကအတိအကျဘယ်သူမှမပြောနိုင်ဘူးနော်အရိမေတိယမြတ်စွာဘုရားဒီကဘာမှာပွင့်ပြီးနောက်ထပ်ပွင့်မယ်ဖေဘယ်ဖေဆိုတာကိုစမ်းမှာအတိအကျမရှိဘူးမရှိတဲ့အတွက်နောက်ထပ်ဘုရားတဆူထံမှသစ္စာလေးပါးနဲ့စတဲ့တရားစကားတော့ဖို့ဘုရားရှင်ရဲ့တပိသာဝကတဦးထံမှသစ္စာလေးပါးနဲ့စတဲ့တရားစကားနာကျင်ဖြစ်တဲ့အခွင့်ရည်ဒီကဘာပေါင်း4000ကျော်သူ့မှာရှိနိုင်လားမရှိနဲ့မရှိနိုင်တဲ့အတွက်ထုံဘုံကနေတန်တန်းကုန်ဆုံးခဲ့ရင်ကာမဘုံကိုတစ်ဖန်ပြန်ပြီးရောက်နေတဲ့ကာမတုရိ9ဘုံထဲကဒီဘုံဘုံပေါ့ရောက်လာခဲ့လို့ဒီကာမတုပ္ပိ9ဘုံရောက်လာတဲ့အချိန်ခါမှာကာမဘုံသားတို့ရဲ့ထုံတန်းစင်လာဓမ္မတာအတိုင်းကာမဂုဏ်နဲ့မွေးရပျော်ပိုက်နှိမ့်ချတဲ့စိတ်ထားလေးများအကင်းရဲ့ဝင်ခဲ့ရင်ဘာဖြစ်မလဲဒီကကြီးတို့လိုပဲရုန်းထွက်လို့ရပါမလားဟမ်ဘယ်နဲ့တော့ဒီကကြီးတို့လိုမဖြစ်ဘူးလို့ပြောနိုင်မလားမပြောနိုင်တဲ့အခါကျတော့တစ်ခါတလေမမင်းကြီးမှကျင်းတော့ခုနောက်ခေါ်မဲ့ဥမကတို့လိုပေါ့လေမဆိုးနောက်လာပြီးတော့အမေသာထိုင်ရတဲ့ဘဝလည်းရောက်ချင်းရောက်သွားမယ်အဲ့ဒီလူကြီးအုံးဘဝရောက်ခဲ့လို့ငယ်တင်မဲ့ပုဂ္ဂိုလ်မရှိရင်ငရဲကိုဇောထိုးလည်းမရောက်နိုင်ဘူးလားရောက်နိုင်တယ်အရှုံးကြီးမရှုံးဘူးလားရှုံးတယ်သစ္စာလေးပါးကိုတော်တော်သိနိုင်တဲ့ပါရမီဉာဏ်ရင်းရှိပါဖြင့်ခொနည်းကလေးကပ်ပြီးတော့လွဲသွားရတဲ့အတွက်အမတန်ရင်နာဖို့မကောင်းဘူးလားသိကောင်းတယ်ဒါကြောင့်ဒကာကြီးတွေဒကာကြီးတွေလည်းအာလရယသိကြီးတို့လိုအရှုံးကြီးမရှုံးရအောင်ဒီသာနာတော်နဲ့တွေ့ခဲ့ခြင်းမှာမှန်ကန်တိကျနေတဲ့သစ္စာလေးပါးကိုထွတ်ထွန်းသိတတ်တဲ့သမ္မာဒိဋ္ဌိဉာဏ်ပညာလေးရရှိအောင်ကြိုးစားထားဖို့တော့မလိုဘူးလားလိုပါတယ်ဘုန်းကြီးရိုင်းတယ်လို့မထင်နဲ့ခဏခဏပြောနေတဲ့ငမို့ကိုညွန်ခါနဲ့ဘယ်ဘဝမှမဆိုညွန်ခါလို့မရဘူးဟမ်ဒီကောင်ကြီးတွေသိအာမသွက်ဖို့ထားကြတော့နော်ရပါတယ်ခွေးပြစ်တော်မှငမို့ညွန်ခါလို့မရဘူးလားရပါတယ်သိခက်ခဲတဲ့အလုပ်မဟုတ်ဘူးကိုကကျွန်းခန်းနေတာပဲဟုတ်တယ်မလားဒီသစ္စာလေးပါးကိုနည်းအတွက်ကတော့ရေစုံကိုဆံရမှာဖြစ်တယ်တော်တော်လေးပုံမှန်ပန်းပန်းခံပြီးတော့ကုခတ်ဖို့တော့မလိုဘူးလားလိုအပ်တယ်ကဲအာလရောကလမကလမအနွယ်ထဖြစ်တဲ့အာလရယသေးကြီးဒီကမဟာဇာနီယောအကြီးအကျယ်အရှုံးကြီးရှုံးခဲ့လေပြီးတော်တော်အာလရယသေးကြီးဒီသတ်ရင်ခဲ၍ဣမံဓမ္မဣင်္ဂဖျားဟောကြားမဲ့သစ္စာလေးအတရားများကိုသူမြညာနာကြွက်ရရှိခဲ့ပါမူကခိမ္မာမေဝလင်းညာသာတလေအာဇာနိဟထွင်းဖို့သိမြင်နိုင်လျာ၏ဘုရားဟောမဲ့သစ္စာလေးပါးတရားကိုဟောလိုက်ရင်ခက်မြံမြံကိုသိနိုင်တဲ့ဉာဏ်ပညာရှိနေတယ်ဒါကြောင့်မိကောင်ဆွေကောင်ဆရာကောင်သမန်းကောင်တို့နဲ့ဘောင်းတင်ဆက်ဆံမိဖို့ဆိုတာဒီအလွန်အရေးကြီးတဲ့အခွင့်အလမ်းတစ်ခုမဖြစ်ဘူးလားဖြစ်နေတယ်ဒါပေမဲ့ဦးဇင်းတို့နိုင်ငံကလူမျိုးတွေကတံပိုးသိမ့်မသိကြဘူးနော်တံပိုးသိမ့်မသိတော့ငမို့ကိုကျွန်းခန္ဓာကိုပဲအလေးကရုပြုတ်နေကြတယ်မေမင်းကြီးမကကျွန်းခန္ဓာကိုပဲအလေးကရုပြုတ်နေကြတယ်ဗာဒီကိုကျွန်းခန်းဖို့သမီးတွေကိုကျွန်းခန်းဖို့ဘယ်တော့မှလက်မနေဘူးအသက်သေးခြင်းတို့ပါခြင်းသိသဆုံးတိုက်အောင်ကျွန်းခန်းမယ်ဆိုတဲ့ပုဂ္ဂိုလ်တွေကလောကမများဘူးလားမြန်ကြတယ်အသိဉာဏ်ရှိတဲ့ဘဝလေးတစ်ခုရရှိခဲ့မှမံကတိပြနေတဲ့သံဃာတစ်ခွင်အကုလောက်တဲ့သမာဓိတိဉာဏ်ပညာလေးဖြင့်ရရှိအောင်ကြိုးစားထားဖို့အထူးလိုအပ်ပါတယ်နော်အရှုံးကြီးရှုံးတဲ့ပုဂ္ဂိုလ်တွေမဖြစ်ဖို့လိုအပ်နေတယ်နောက်တစ်ခုကဲအာရရယေတိကြီးကွယ်လွန်တော်မူဆိုလို့ရှိရင်တော့နောက်ထပ်ငါဘုသူဟောရမလဲလို့ဘုရားရှင်ဆက်ပြီးစဉ်းစားတော်မူပြန်တယ်စဉ်းစားလိုက်တဲ့အချိန်ကဘာသာတွေ့လဲအယံခဥဒဂောရမဗုဒ္ဓပန္နိတဝိယတောမေတ္တာဝိနိကရတံအဘရဇခဇာတိကောယန္နုနဟံဥဒဂတရမဗုဒ္ဓသပထမဓမ္မတေတယသောဣမံဓမ္မံခိဗ္ဗမေဝအာဇာနိတတိအယံခဥဒဂောရမဗုဒ္ဓရမဤသဖြစ်တဲ့ဤဥဒဂယတိကြီးဒီကပန္နိတောဇာတိပရိသတိဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်ပါ၏ဝိယတောဘဝနဉာဏ်ပညာနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်လည်းဖြစ်ပါ၏မေတ္တာဝိပါရိဟာရိယဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ပါ၏ဒီကရတံနိမ့်တနာရှိမြင့်စွာသောအချိန်ကာလတို့ပတ်လို့အပ္ပရံဇက်ကဇာတိကို ဉာဏ်ပညာမျက်စိ၌ကိလေသာမြုံမှုနေပါတဲ့ပုဂ္ဂိုလ်လည်းဖြစ်ပါ၏ဘလောက်ကောင်းတဲ့အရင်ချင်းညီသားနော်ဒီဥဒ္ဒကယတိကြီးညီလေးပြန်တော့လေဇာတိပိဋ္ဌံဒီဉာဏ်ပညာနဲ့ရှင်ပြီးပရိသတ်နဲ့ဒီနေခဲ့တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဖြစ်ပြန်တယ်ဝိယတဘာဝနာဉာဏ်ပညာကလည်းရှိတယ်နေဝတဉာဏ်နဲ့ဉာဏ်နဲ့ဇန်တို့တရားမိမိကိုယ်တိုင်လေးပေါ့ရအောင်အထောက်ခံတယ်သူတို့ဘာတွေကိုလဲနေဝတဉာဏ်နဲ့ဉာဏ်နဲ့ဇန်တို့စိတ်ဒီတန်အောင်တွင်တင်ပြတာဆုံးဆုံးမှပြိနေတယ်စွမ်းအားရှိမေတ္တာဝီဘုရားကပြောခဲ့တဲ့အဲဒါပါရိဟာရိယပညာလည်းရှိတယ်ထိုထလုံငန်းကိစ္စတွေမှာကြောဉဏ်ကြီးခြင်းနဲ့ထွန်းထွန်းသိမြင်နိုင်တဲ့ဉာဏ်ပညာရှိနေတယ်ဒုက္ခဒိသာကိုဟောရင်လွယ်လွယ်နဲ့သိနိုင်တယ်သမုဒိယဒိသာကိုဟောပြတယ်လွယ်လွယ်နဲ့သိနိုင်တယ်နိရောဓဒိသာမကဒိသာတွေကိုဟောပြတယ်လွယ်လွယ်လေးနဲ့သိနိုင်တယ်အဲဒီသိနိုင်တဲ့ဉာဏ်ပညာဓာတ်ခံသူ့မှာရှိတယ်ဘာဖြစ်လို့ရှိတယ်ဘာဖြစ်လို့ရှိတာကျွမ်းသာခဲ့တယ်အတိတ်တန္တရာခုတခွင်မှာမိမိရော့ရော့နေခဲ့တာဟုတ်သလားမဟုတ်ဘူးရုပ်တည်းကိုဟုတ်တိုင်းမှန်စွာသိအောင်နန္ဒီယတေကိုဟုတ်တိုင်းမှန်စွာသိအောင်အကြောင်းတရားအကျိုးတရားတွေကိုဟုတ်တိုင်းမှန်စွာသိအောင်အကြောင်းတရားနေနေကွဒီဥဏ္ဏတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟုတ်တိုင်းမှန်စွာသိအောင်ကြိုးပမ်းခဲ့တယ်။အဲဒီကြိုးပမ်းခဲ့တဲ့အတွက်ဒီပါဠိဟာရိယပါဠိဟာရိယဉာဏ်ပညာတွေနဲ့လည်းပြည့်စုံနေတဲ့သူတော်ကောင်းဖြစ်တယ်။ဒီလိုကြိုးပမ်းခဲ့တဲ့အတွက်သမထအယမန်နဲ့အထွတ်ထိပ်တို့ရောက်ခဲ့တယ်။ဝိပဿနာအယမန်နဲ့ဝိပဿနာဉာဏ်တွေကိုရရှိသည့်တောင်ကြိုးပမ်းခဲ့တဲ့အတွက်ဒီလိုတော်ကောင်းတို့ရဲ့မျက်လုံးမှာကိလေသာမြုံမှုကလိမ့်ကြံပြီးကပ်နေတယ်ဆိုတာနည်းနည်းလေးပါသိပြီးတော့မထူတတ်ဘူးကိလေသာတင်းကြရာတွေဖုံးအောင်နေတာမျိုးဟုတ်သလားမဟုတ်ဘူးအပ္ပရဇ္ဇကဇာတိကဉာဏ်ပညာမျက်စိမှာကိလေသာမြုံမှုလေးကနည်းနည်းပဲရှိပါတယ်နည်းနည်းရှိတဲ့အတွက်ဘာဖြစ်လဲယန္တုနဟဥဒကသရမဗုဒ္ဓတာပထမဓမ္မတေတယံသောဣမံဓမ္မံခိဗ္ဗမေဝအာဇာနိတတိဟံဗျာတိဥဒကသောရမဗုဒ္ဓတာဓမ္မဤတာဖြစ်တဲ့ဥဒကယနေ့ဒီအားပထမရှိဥကဓမ္မသစ္စာလေးရတရားမြတ်ကိုနေတယံဟောကြားပြတာအဆုံးဆုံးမရပါဘူးကယန္နုနာကောင်းလေစွာမောထုဥဒကယနေ့ကြီးဒီဣမံဓမ္မဤငါဖျားဟောကြားပြတာအဆုံးဆုံးမမြင်သစ္စာလေးရတရားမြတ်ကိုခိမမေဝရှင်မြန်စွာတလေးအာသာနိုင်တတိထိုးတင်၍သိရှိမိလိမ့်မယ်ဘုရားရှင်သက်စင်းသားတယ်ဒီဥဒကယနေ့ကြီးဟာဉာဏ်ပညာသုံးခုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တယ်ဉာဏ်ဉာဏ်မျက်စိမှာကိလေသာမြုံမှုံလေးကနည်းနည်းလေးပဲညှိကနေတဲ့ပုဂ္ဂိုလ်ဖြစ်တယ်အကယ်၍ငါဖျားသည့်ဒီရာမရဲ့တပ်ဖြစ်တဲ့ဥဒကယနေ့ကြီးအားပိစ္ဆာလေးပါးနဲ့ဆက်တဲ့တရားစကားကိုငါဖျားဟောကြားခဲ့မယ်ဆိုရင်ထိုရာဥဒကယနေ့ကြီးသည်ငါဘုရားဟောကြားမယ်ဒီသစ္စာလေးပါမြတ်တရားကိုလင်းလင်းမြန်မြန်ဤတို့တွင်သိနိုင်မိလိမ့်မယ်လို့ဒီလိုစိတ်အညာရှင်ဖြစ်တယ်ဖြစ်နေတဲ့အချိန်ကကြတော့ဘာဖြစ်လဲနတ္တတုကဘုရားရှင်တန်ချင်းကပြီးတော့လျှောက်ထားတယ်မယ်လို့လျှောက်ထားတယ်ဗာမိတော်သကလင်ကတော်ဗန္ဒီဥဒကောရမဘုဒ္ဓောဗန္ဒီဘုဒ္ဓောနေဝထုံးနေတော့ဘာတော်မူပါပြီတော်မြတ်စွာဘုရားဥဒကရမဘုဒ္ဓရမဤသားဖြစ်တဲ့ဥဒကယသေးကြီးသည်အဘိဒောသကလင်ကတော်ယနေ့ညာသံဃောင်းရအချင်းကွယ်လွန်ခဲ့ပါသည်မြတ်စွာဘုရားလွန်ခဲ့တဲ့ညသံဃောင်းရအချင်းကွယ်လွန်ခဲ့တယ်ဆိုတော့ဝါဇုဏဇန်၆ရက်နေ့မှာဘုရားရှင်ကဒီကြံစီစိတ်ကူးမှုဖြစ်တော့ဝါဇုဏဇန်၅ရက်နေ့ညမှာပဲကွယ်လွန်သွားခဲ့တယ်နော်ဘလောက်ဝင်းနေဖို့ကောင်းတယ်နော်နေနေလေးပဲနေနေလေးပဲအဲ့ဒီနေနေလေးကဘာကြောင့်ဒီလောက်တော့ကတ်လွင်းနေရတယ်ဆိုတာကိုပြီးတော့မှဘုန်းကြီးထပ်ပြောပါမယ်နော်အဲ့ဒီခါကျတော့မှဘုရားရှင်ကဒီနတ်ရဲ့အပြောနဲ့မဖြစ်အာကုန်မနေဘူးမိမိကိုယ်အဖြစ်ဒီမှာဆက်ကိုအဘိညာဉာဏ်တော်မြတ်ဖြင့်နှမ်းပြီးကြည့်လိုက်တဲ့အချိန်ခါမှလဲရာမရဲ့နတ်ဖြစ်တဲ့ဥဒကယတိကြီးဒီနည်းညပဲကွယ်လွန်သွားခဲ့တယ်ဆိုတာသိပြီသိလိုက်တဲ့အတွက်ဘုရားရှင်တန်တမှဘယ်လိုစိတ်အကြံစီဖြစ်တယ်လဲမဟာဇာနိယောကဥဒကရမဗုဒ္ဓတသေဟိတောမသောဤမဓမ္မံဒုနိယခိဗံမေဟောအာဇာနိယဥဒကရမဗုဒ္ဓရမယတဖြစ်တဲ့ဥဒကယတိကြီးဒီကမဟာဇာနိယောအရှင်ကြီးရှုံးခဲ့လိမ့်ပြီသောတောဥဒကယတိကြီးဒီတသေအကဲ၍ဤမဓမ္မဤငါဖျားဟောကြားပြတာဆုဆုံးမမြင်သစ္စာလေးရတရားမြတ်ကိုသူနေယနာကြခွင့်ရရှိခဲ့ပါမူကခိမမေဝရှင်မြန်စွာတလေးအာဇာနိယထွတ်ထွင်းသိနိုင်လေရာ၏ရမယတဖြစ်တဲ့ဥဒကယတိကြီးကတော့အယုံကြီးကျုံခဲ့လိမ့်မည်အကယ်၍သာ ဒီရမယသဖြစ်တဲ့ဥဒကယတိကြီးဒီငါဖျားဟောကြားပြတာဆိုဆုံးမှာမယ်တစ္ဆာလေးရဲ့တရားမြတ်ဆိုတဲ့ဒိဋ္ဌနာတော်ကိုနာကြားခွင့်သာရရှိပါစေ။လင်းလင်းမြန်မြန်ကြီးကိုတစ္ဆာလေးရဲ့တရားမြတ်ကိုထိုးထွင်းသိလိမ့်မယ်။သိနိုင်တဲ့ဉာဏ်ပညာတွေရှိပါလေနဲ့အခုသိခွင့်မရတော့အရှုံးကြီးမရှုံးဘူးလား။ရှုံးတယ်ဘယ်လောက်လဲ။ဘုရားရှင်ကြံကြီးသင်ကူတာနေ့လယ်ပိုင်းမှာဆိုကြပါစို့ဝါစုလဇန်6ရက်နေ့နေ့လယ်ပိုင်းမှာကျန်ဒီစေကူးကြတယ်ဆိုရင်သူကဝါစုလဇန်9ရက်နေ့တန်ကောင်ရံမှာွယ်လွန်ခဲ့တာဖြစ်တော့နိုင်ရင်နေနဲ့တွက်ကြည့်မယ်ခင်နိုင်ရင်နဲ့တွက်ကြည့်မယ်ဆိုလို့ရှိရင်12နိုင်လောက်ပဲလွယ်မသွားဘူးလားလွယ်သွားတယ်ဝမ်းနေဖို့ကောင်းတယ်ဘာကြောင့်လဲသူကနေဝတ္တညာဏဉာဏ်နဲ့ဘုံတို့ရောက်ရှိသွားတယ်ဒီနေဝတ္တညာဏဉာဏ်နဲ့ဇာကသူရရှိနေတဲ့ဇာတိထဲမှာအစင်တအမြင်မဆုံးဇံဖြစ်ပါတယ်ဒီတော့ကတည်းကအကျိုးပေးလိမ့်မယ်လို့သူကလည်းဒီလိုယုံကြည်ထားတယ်။ဒါသာသနာ့ဘက်မှာလူလာဖြစ်ရတဲ့ဇံပင်ကြီးရယတိဖြစ်ရတဲ့ဘဝပဲ။အဲဒီလိုယုံကြည်ချက်ရှိတဲ့အတွက်ဘယ်လိုမှလွှဲလို့မရနိုင်ဘူးလို့သဘောပေါက်တယ်။ဒီကံကကြီးနေအကျိုးပေးမယ်လို့သဘောပေါက်တဲ့အတွက်လွှဲမြောင်းလို့ရနိုင်တယ်ဆိုတဲ့သဘောတရားကိုနားမလဲတဲ့အတွက်ကြောင့်ထိုဇံကိုပဲအမြတ်ဆုံးပွားနေတဲ့အတွက်ထိုဘုံကိုရောက်ရှိသွားခြင်းဖြစ်တယ်။ပြည့်တော်ဒီနေရာလေးမှာဘုန်းကြီးပြောနေတဲ့အချက်ကဒီအာလရယသိနဲ့ဥရကယသိတို့နှစ်ဦးနဲ့ပတ်သက်ပြီးနောက်ထပ်လေဒီလိုဖျားဆွဆုံးမှထတာဒီဘုန်းကြီးကဘုဒ္ဓတန်ထပ်ပြောခြင်းပါလေဘုန်းကြီးတို့မဲ့ဖို့နိဗ္ဗာန်ရရှိရဲ့အတွက်ဝိဇ္ဇာမျိုးစီကောင်းသရဏမျိုးစီကောင်းဆိုပြီးတော့မျိုးစီနှစ်ခုလိုအပ်ပါတယ်နော်ဒီတော့သရဏမျိုးစီဆိုတာကတော့နိဗ္ဗာန်ကိုယူဝဲတောင်းတပြီးပြုစုမျိုးထောင်ထားတဲ့တဏ္ဍဉ္စင်သီလဉ္စင်သမထဉ္စင်တွေကိုသရဏမျိုးစီလို့ခေါ်တယ်တို့တော့ဝိမဒနာမျိုးစီဒီလည်းဒီစရဏမျိုးစီတဲ့မှာအထက်ကျောက်ပါဝင်နေပါတယ်နော်ဒီတော့ဒီအိမ်ဘောဇပစ္စတာမှတ်ပါစရဏဆိုပြီးရှင်ရှင်သရဘုရားကြီးများကတော့လင်္ကာလေးနဲ့ဒီကောင်းပြီဒီစရဏမျိုးစီစရဏတရားဘယ်နှပါတယ်လဲဟမ်15ပါ15ပါအာဘုန်းကြီးတပည့်တွေတော့ဟန်ကြပြီတင်နော်စရဏတရားကဘယ်နှပါးရှိလဲ15ပါးဝိဇ္ဇာ7ပါးဝိဇ္ဇာ3ပါးဝိဇ္ဇာ7ပါးစရဏတရားက35ပါးအဲဒီ35ပါးထဲမှာတိကပါဠိမောက္ခသံဝရတိလအိင်္ဂအိန္ဒိယသံဝရတိလလူများမှာပါဠိမောက္ခသံဝရတိလကတော့အဋ္ဌိဆုံးအဖြစ်5ပါးတိလဖြစ်ပါတယ်သွားနိုင်ခဲ့ရင်7ပါး10ပါးစတဲ့တိလတွေပဲနော်ယဟန်တော်များမှာတော့120 90သောသိခာပုဒ်တွေကိုအခြေခံပြီးတော့ဘုရားရှင်ပြည့်ဝိနည်းဒေသနာတော်မှာဘုရားရှင်မြတ်ပညာတော်မူတဲ့သိက္ခာပုဒ်တွေကိုရိုးရိုးသေးသေးနဲ့ထင်းထင်းရှောက်ရှောက်ရတယ်။ဒါကိုပါဠိမောက္ခသံဝရတိလလို့ခေါ်တယ်။ထင်းထင်းရှောက်ရှောက်နေတဲ့ပုဂ္ဂိုလ်ကိုအပေပတ္တန္တရာဘေးအစရှိတဲ့ထိုးထိုးဘေးဒုက္ခတို့မှမရောက်အောင်ထင်းထင်းရှောက်ရှောက်မိတ်တဲ့အတွက်ဤတိလတွေကိုပါဠိမောက္ခသံဝရတိလလို့ဒီလိုခေါ်တယ်။အိန္ဒိယသံဝရတိလဆိုတာကတော့မျက်စိနာနာလျာကိုနှလုံးဆိုတဲ့ဒွရကြောင့်ဘာမှရာဂဒေါသမောဟအစရှိတဲ့ကိလေသာတို့မဝင်ရောက်နှိုင်အောင်ထိမ့်သိမ့်ဆောင်ရှောင်နှိုင်တဲ့သီလကိုအိန္ဒိယသံဝရသီလခေါ်တယ်။ဒီအိန္ဒိယသံဝရသီလပြည့်စုံရေးအတွက်ကတော့ဘာဝနာတစ်ခုခုနဲ့ကျင့်ပြီးတော့ပြည့်စုံလို့မရပါဘူးနော်။ဒီအိန္ဒိယသံဝရသီလပြည့်စုံရေးအတွက်မြတ်စွာဘုရားဟောထားတဲ့ကုံမဘမသုတ်တန်ဆိုတဲ့သုတ်တန်အတော်လေးတစ်ခုရှိပါတယ်။တချိန်မှာကိကမြေကံပန်းမှာလက်တကောင်ကလည်းအစာရှာဖွေထွက်တယ်။မြေဝဲကောင်ကလည်းအစာရှာဖွေထွက်တယ်။မြေဝဲကလည်းခလလန့်ကနေပြီးတော့လိတ်လာနေတာကိုမြင်တယ်။လိတ်ကလည်းခလလန့်ကပဲမြေဝဲလာနေပြီဆိုတာမြင်တယ်။မြင်လိုက်တော့တဦးနဲ့တဦးရင်ဆိုင်တို့လို့နီးကလာတဲ့အချိန်ကမှလိတ်ကဘာလုပ်လိုက်တယ်။မိမိရဲ့လက်နှစ်ဖက်ခြေနှစ်ဖက်ကောင်းလို့ဆိုအပ်တဲ့အင်္ဂါ၅ခုကိုမိမိရဲ့ကိုယ်ပိုင်ဥစ္စာဖြစ်တဲ့လိတ်ခွန်ရဲ့အတွင်းမှာတုံ့သွင်းထားလိုက်တယ်။တို့သွင်းထလိုက်တော့မြေခွေးကဘာလို့တဲ့အနာကထိုင်ပြီးစောင့်နေတယ်။ဘာလို့ဖို့စောင့်နေလဲ။အကယ်၍ဒီလိမ့်ဒီလက်နှစ်ဖက်တစ်ဖက်ဖက်တော်လကောင်း၊ခြေနှစ်ဖက်တစ်ဖက်ဖက်တော်လကောင်း၊ခေါင်းတော်လကောင်းဒီအင်္ဂါ၅ခုရက်ကတခုခုအပြင်ကိုထွက်လာရင်ထွက်လာတဲ့အင်္ဂါရက်ကိုငါကိတ်ခဲပြီးတော့လက်ကိုအသေးသက်ပြန်စားမယ်ဆိုတဲ့ဥဒိညာဖြင့်ထိုင်စောင့်နေတယ်။တခါကြီးတွေကတို့မကြီးတွေခိုင်းဖို့ထိုင်စောင့်တဲ့ပုံစံနဲ့တော့နည်းနည်းတူရင်တူမလားမပြတ်တတ်ဘူးနော်။အဲ့ဒီပုံစံစနစ်နဲ့ထိုင်ဆောင်နေလိုက်တဲ့အချိန်ကကျတော့လက်ကလည်းသိတယ်ပါတယ်။ဒင်းကဘရောချရမယ်ဆိုတာသိတော့ဘာလုပ်တယ်လဲ။မိမိရဲ့ကိုယ်ပိုင်ဥစ္စာဖြစ်တဲ့လက်ခွန်ရဲ့အတွင်းကနေမိမိရဲ့အင်္ဂါခြေလက်လို့ခေါ်ဆိုအပ်တဲ့အင်္ဂါ၅ရပ်လက်နှစ်ဖက်ခြေနှစ်ဖက်ခေါင်းလုံးခေါ်ဆိုအပ်တဲ့အင်္ဂါ၅ရပ်ကိုဘယ်တော့မှမထုတ်ဘူး မထုတ်ဖက်နဲ့ခင်းသိမ်းဆောင်ရှောက်ထားတယ်။အဲဒီခင်းသိမ်းဆောင်ရှောက်ထားတဲ့အတွက်ဒီမြေခွေးတွေကြတော့မဆောက်နိုင်တော့ညှိငွေပြီးတော့ထွက်ခွာသွားရတယ်။ဒါကဥပမာစကားရခြေသားတို့အဲ့ဒီပုံစံအတိုင်းပဲ။သင်ခြေသားတို့သင်ခြေသမီးတို့တထွေလဲမိမိတို့ရဲ့ကိုယ်ပိုင်ဥစ္စာလို့ခေါ်ဆိုအပ်တဲ့လက်ခုံနဲ့တူတဲ့ကမ္မထံအာယုံအတွင်းမှာမိမိတို့ရဲ့လက်နှစ်ဖက်ခြေတစ်ဖက်ခေါင်းလို့ခေါ်ဆိုအပ်တဲ့ဒီအင်္ဂါရလို့ခေါ်ဆိုအပ်တဲ့စိတ်ကြက်ကလေးကိုသွတ်သွင်းမိထားပါနော်ဓမ္မဒအာယုံနဲ့မှမိမိတို့ရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားကြမယ်ဆိုရင်မြေခွေးနဲ့တူနေတဲ့ကိလေသာယံတို့တို့သည်သင်္ခေတတို့သင်္ခေသမီးတို့ကိုဘယ်တော့မှကိုက်ခွဲခင်ရရှိနိုင်မယ်မဟုတ်ဘူးဒါကြောင့်မိမိကတမထကမ္မထကိုပွားနေတဲ့ပုဂ္ဂိုလ်ဖြစ်ရင်တမထကမ္မထအာယုံနဲ့မှဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားရတယ်မိမိကဝိပဿနာဘာဝနာကကမ္မထံကိုပွားများအထောက်နေတဲ့သူတော်ကောင်းဖြစ်ခဲ့ရင်ဝိပဿနာဘာဝနာကမ္မထံဆိုတဲ့ဒီအာယုန်နဲ့မှမိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားရတယ်။အဲဒီလိုသွတ်သွင်းထားနိုင်ခဲ့မယ်ဆိုရင်တော့မြေခွေးနဲ့တူနေတဲ့ကိလေသာယံသူတို့ရဲ့ကြိုက်ခဲတဲ့တန်ချက်ကိုခံရပါမလားမခံရဘူး။အဲဒီလိုသွတ်သွင်းမထားဘဲနဲ့လက်ကလေးထုတ်လိုက်မယ်ခြေလေးထုတ်လိုက်မယ်ခေါင်းလေးထုတ်လိုက်မယ်။မြေခွေးကကြိုက်ခဲပြီးတော့ဆွဲခေါ်မသွားဘူးလားဆွဲခေါ်သွားလိမ့်မယ်မြေခွေးကနေကိုက်ခဲ့ပြီးဆွဲခေါ်သွားလိုက်တဲ့အခါဘာလုပ်တလဲဆရာတော်တပည့်တော်ကိစ္စလေးကြည့်လို့အထုပ်ကလေးပြင်းပြီးတော့ပြေးလျော်ပဲဟုတ်တယ်မလားမပြောင်းရင်မဖြစ်လို့ပါတပည့်တော်ကနေချိန်မှာနေဆိုပြီးသူကလွန်းသွားလိမ့်နေတယ်ဟုတ်တယ်မလားဘုန်းကြီးလွန်းကြရင်ခံအောင်လို့သူကအတော်လေးနဲ့မြန်သွားတာဒီတော့သူကမြေခွေးကခွဲဆွဲခေါ်သွားတာကိုတော့မြေခွေးဆွဲခေါ်တယ်လို့သူဝန်ခံလားဝန်မခံဘူးသိပ်ပါတာပဲဟုတ်တယ်မလားဒါကြောင့်ကမ္မဋ္ဌာန်းအာယံတစ်ခုထဲမှာဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားဖို့တော့မလိုဘူးလားလိုအပ်တယ်ဒီလိုပြောနေတာကအိန္ဒိယသမ္မတသီလလုံခြုံရေးဒီကမ္မဋ္ဌာန်းအာယံနဲ့ကင်းပြီးတော့ဘယ်လိုမှမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အခါကျတော့စရဏတရား35ပါးထဲမှာဒီအိန္ဒိယသမ္မတသီလပါနေတယ်နော်အိန္ဒိယသမ္မတသီလကိုလုံခြုံအောင်ဖြစ်ကျင့်နေတဲ့ပုဂ္ဂိုလ်တို့ဒီသမ္မတဝိပဿနာကမ္မဋ္ဌာန်းဆိုတဲ့ကမ္မဋ္ဌာန်းနှစ်ခုကိုတစ်ခုခုကိုတော့ပွားနေပြီနှစ်ခုလုံးကိုတော့လေပေါ်များနေပြီလို့ဒါလေးကိုကြိုမှတ်တာနော်နောက်တစ်ခုသီအိမ်ဘောဘောဇာဆိုတာကတော့ဘောဓနီမတ်တေညုတ်တာပဇာအာရမှာအတိုင်းအရှိသိရတယ်ဘလို့ဇာလို့ရှိရင်မိမိခန္ဓာကိုယ်မျက်တာမယ်အဲ့ဒီမျက်တာလိုက်အောင်တော့ဇာရတယ်သိလဲကြော့မဇာနဲ့ဒုက္ခရစရိယာကံရောက်သွားမယ်ဟုတ်တယ်မလားသိလဲဘိုက်တင်းအောင်မဇာနဲ့သုစကံပုံနာတော့လှူရအကုံဇာခရင်နဲ့ပြဿနာကပေါ်သွားမယ်နော်ဒီတော့မျက်တာအောင်သံသုံးပြရပါတယ်။ဘောဓိမတ်တေညုတ်တအစာအရမှာအတိုင်းရှိပမာဏကိုသိရတယ်။နောက်တစ်ခုဇာဂရိယနိယောကနှုတ်ကြမှုရှိရတယ်။နှုတ်နှုတ်ကြကြနဲ့အေးရတယ်။နှုတ်နှုတ်ကြကြနဲ့နှုတ်ကြမှုရှိရတယ်ဆိုတာကဘုန်းကြီးတို့တရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာဒီမာတိကပရိပရာသမာတိကပရိပရာနဝမာတိကပရိပရာဆိုပြီးပရိပရာ၃မျိုးထုတ်ပြထားပါတယ်။ဒီမဏိကပရိပရာဆိုတာကတော့သုံးလတရားအထုံမဲ့လို့ဆုံးဖြတ်ထားတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကတော့ပထမလမှာတော့ညီ300 200အိတ်ဆက်ခွင့်ရှိတယ်၈နာရီလောက်အိတ်ချင်းအိတ်ပါကျန်နေတဲ့နိုင်ပေါင်း18နာရီပေါ့နော်24နာရီမှာ8နာရီနှုတ်လိုက်တော့16နာရီကျန်နော်ဟမ်ဟုတ်လား16နာရီမှာကမ္မထံအယုံမပြတ်ပေါ်များအထုံရမယ်ဒါကပထမလဒုတိယလကျတော့ညင်300တင်ရမဲ့အိတ်တော်၄နိုင်ပဲအိတ်တော်၄နိုင်အိတ်ပြီဆိုလို့ရှိရင်နိုင်ပေါင်း20အပြည့်ထံကျူစာအထုတ်ရမယ်အဲဒီလိုကျူစာအထုတ်လို့မှမေဖို့နိဗ္ဗာန်မရဘူးဆိုလို့ရှိရင်တတိယလရောက်လာပြီဆိုရင်မလုပ်ရမလဲ6လကျင့်စဉ်ကိုကျင့်ရ6လကျင့်တော့မဲ့ပုဂ္ဂိုလ်ကပထမ2လညင်300 200အိတ်ဆက်နိုင်တယ်၈နိုင်အိတ်ဆက်ခွင့်ရှိတယ်ကျန်နေတဲ့16နိုင်အပြည့်အထံကျူစာအထုတ်ရမယ်မောင်မြင်ခဲ့တဲ့ဒုတိယနှစ်လကုလိုက်ဒုတိယနှစ်လမှာညင်300တရားမဲ့အိပ်ရမယ်၄နိုင်ပဲအိပ်တော့နိုင်ပေါင်း20အပြည့်ထံကျူစာအထုတ်ပြီးတော့အဲဒီလိုမှမောင်မြင်ခဲ့ရင်တတိယ3နှစ်လကုပြီတတိယနှစ်လကျရင်တော့လုံးလုံးမအိပ်နဲ့တော့24နိုင်လုံးဇက်တဲ့အပြည့်ထံကျူစာအထုတ်ပြီးတော့ဒါကသမာတိကပရိပရာခေါ်ပါတယ်ဒါလည်းဇာဂရိယနိယောကထကြွလုံးလဝရိယ၌ရှင်တွဲပြီးတော့နေထိုင်ခြင်းခေါ်တယ်နောက်တစ်ခုနဝမာတိကပရိပရာတဲ့ဒီသမာတိကပရိပရာ6လကျင့်စဉ်ကိုကျင့်နိုင်လို့မောင်မြင်9လကျင့်စဉ်ကိုဆက်ကျင့်ရပထမ3လမှာညင်300 200အိပ်ပါဒုတိယ3လကျတော့ညင်300တရားမဲ့အိပ်တော့4နိုင်ပဲအိပ်တော့ဉာဏ်နေတဲ့နိုင်ပေါင်း20အပြည့်ထံသာကျိုးစားအထုတ်ပြီးတော့ တဏှိယ၃လပဲရောက်လာပြီဆိုလို့ရှိရင်တော့မအောင်မြင်ခဲ့ရင်ပေါ့နော်တဏှိယ၃လပဲရောက်ပြီဆိုတာနဲ့မအိနေတော့24နှစ်ကာလပတ်လုံးဇက်တိုက်အပြင်းထန်တာကြိုးစားအထုတ်ပြီးတော့အဲ့ဒီလိုကြိုးစားအထုတ်တဲ့လုံလဝရိယကိုဘာလို့ခေါ်လဲဇာဂရိယနိယောဂလို့ခေါ်တယ်ဒီတော့ဒီဇာဂရိယနိယောဂအင်္ဂါရနဲ့ပြည့်စုံနေတဲ့တရားကောင်းလည်းသမထဘာဝနာဝိပဿနာဘာဝနာဒီကိုပေါင်းများနေပြီဆိုတော့ခံမလို့မရဘူးလားရနေတယ်နော်နော်သူတော်ကောင်းတရားသူတော်ကောင်းတရားခုနှစ်ပါးသရတိလသုဒ္ဓဇာကပညာဟိဥဒ္ဓဘဆိုပြီးသူတော်ကောင်းဥစ္စာကခုနှစ်ပါးအခုဒီနေရာမှာကတော့သူတော်ကောင်းတရားခုနှစ်ပါးသရဝိယသတိသမာတိပညာဟိဥဒ္ဓဘဆိုပြီးသူတော်ကောင်းတရားကဘယ်နှပါးကြည့်လဲခုနှစ်ပါးအဲ့ဒီခုနှစ်ပါးထဲမှာပညာပါတော့အဲ့ဒီပညာကဘာလဲလို့မေးရင်ဝိပဿနာဉာဏ်ပညာကိုပြောပါတယ်အဲ့ဒီဝိပဿနာဉာဏ်ပညာဒီသရဏတရား15ပါးထဲမှာလည်းပါတယ်အဲ့ဒါတော့မှတ်ထားနော်ပြီးတော့မှဘုန်းကြီးထက်ရှင်းပြမယ်။တသတ္တစတ္တဆရာကတော့ဇန်လေးပါပဲ။ပရမေဇန်ဒုတိယဇန်တတိယဇန်သရုတ်တတဒီဇန်လေးပါ။ပေါင်းလိုက်တော့ဒီအိမ်ဘောဇာတတသတ္တဆိုတဲ့ပေါင်းလိုက်တော့သရဏတရားဘယ်နှခုရှိတော့လဲ15ပါး။အဲဒီသရဏတရား15ပါးနဲ့ကိုသရဏမျိုးစီကောင်းလို့ခေါ်တယ်။ဒါကနိဗ္ဗာန်ကိုရွေးတောင်းတပြီးပြည့်စုံပြုံးထောင်ထားတဲ့သရဏမျိုးစီကောင်းပဲ။ဝိဇ္ဇာမျိုးစီဆရာကတော့ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးဆိုပြီးလာရှိတော့မဉ္ဇဉ်ဘုံဉာဏ်မညာသိတဲ့ပုဂ္ဂိုလ်တွေအတွက်အတုခေဉာဏ်ကိုနှုတ်ခဲ့မယ်ဆိုလို့ရှိရင်တော့ဝိဇ္ဇာ၂ပါးနဲ့ဝိဇ္ဇာ9ပါးလို့ပြောနိုင်ပါတယ်နော်အဲ့ဒီထဲမှာဝိဇ္ဇာ၈ပါးဝိဇ္ဇာ၃ပါးနဲ့မှလည်းဝိပဿနာဉာဏ်ဆိုတာပါပါတယ်အဲ့တော့ဒီဝိပဿနာဉာဏ်ဒီသရဏနဲ့ဝိဇ္ဇာနှစ်ဖက်ရဖြစ်နေတယ်ဘာဖြစ်လို့နှစ်ဖက်ရဖြစ်ရသလဲဆိုတော့အကြောင်းရှိပါတယ်နန္ဒခိကြည်လင်နေတဲ့ဒီတော်ကောင်းတွေအတွက်အခုလိုမဲ့ညာဘုံညာရရှိဖို့ညာအခါခွဲ့တက်လာပြီဆိုရင်ဇရဏမျိုးစင်ကောဝိဇ္ဇာမျိုးစင်ကောနှစ်ခုလုံးစုံကြီးဘာမှမဲ့ညာဘုံညာရနိုင်တဲ့သဘောရှိတယ်။ဇရဏမျိုးစင်ကတော့အောင်မြင်တဲ့ဝိဇ္ဇာမျိုးစင်ကမအောင်မြင်ဘူးဆိုလို့ရှိရင်လည်းမဲ့ဖို့နိဗ္ဗာန်မရနိုင်ဘူး။ဝိဇ္ဇာမျိုးစင်ကအောင်မြင်တဲ့ဇရဏမျိုးစင်ကချွတ်တဲ့နိဗ္ဗာန်နဲ့ဆိုရင်လည်းမဲ့ဖို့နိဗ္ဗာန်မရနိုင်ဘူး။မျိုးစင်နှစ်ခုလုံးပါရ။ဘာလို့ဒီဝိပဿနာညာအကြောင်းလေးကိုနည်းနည်းဘုန်းကြီးထပ်ပြောမယ်။သရဏနဲ့ဝိဇ္ဇာနှစ်ဖက်လုံးမှာဘာကြောင့်ပါဏိယတည်းဆိုတော့ဝိမာနဉာဏ်သည်တခါတည်းရန်တခြားတခြားကံဒီကအကျိုးပေးဖို့ရန်အခါခွင့်မသိခင်ရင်ဝိပဿနာဉာဏ်ကဝင်ပြီးအကျိုးပေးတတ်တယ်။ဒီရင်ပရိသန္ဓေအကျိုးကိုပေးတတ်တဲ့သဘောရှိပါတယ်။အငယ်ရပရိသန္ဓေအကျိုးကိုမေးပြီဆိုလို့ရှိရင်တော့သူကသရဏမျိုးစီတဲ့ပါသွားတယ်။ရေဘုံရဓမ္မဒါနိကတော့ဝိပဿနာဉာဏ်ဒီကံကိုကုန်အောင်ပြုလုပ်ပေးတတ်တဲ့ကံမေဖြစ်ရကံဖြစ်ခြင်းကြောင့်သူကမြန်တော့အဖြစ်တော့အကျိုးမပေးဘူးအကျိုးမပေးဘူးဆိုတာကသန္ဓေရာခီးမှာလူချမ်းသာနဲ့ချမ်းသာမြမချမ်းသာဆိုတဲ့ဒီချမ်းသာဒုက္ခတွေရရှိအောင်သူကရွတ်ဆောင်မပေးဘူးသန္ဓေရာခီးဆုံးရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရရှိအောင်သာသူကရွတ်ဆောင်ပေးတယ်ရွတ်ဆောင်ပေးတဲ့အတွက်သူကဝိဇ္ဇာမျိုးစေ့ထဲမှာလည်းပါဝင်မြန်တယ်အဲဒီတော့ဒီသရဏမျိုးစေ့ဝိဇ္ဇာမျိုးစေ့ဒီနှစ်ခုရှိနေတဲ့အ낵ကသရဏမျိုးစေ့ဒီလက်ချင်းနဲ့တူတယ်လက်ရှိတဲ့ပုဂ္ဂိုလ်ချင်းရှိတဲ့ပုဂ္ဂိုလ်ကလူရခီးကိုသွားမယ်ဆိုသွားလို့မရဘူးလားရတယ်အလိုရှိတဲ့လုပ်ငန်းရပ်ကိုလက်ရှိနေတဲ့အတွက်ပြုလုပ်မယ်ဆိုရင်လည်းပြုလုပ်လို့မရဘူးလားရနိုင်လက်ရှိနဲ့တူတယ်ဝိညာဉ်မျိုးစေ့ကမျက်စိနဲ့တူတယ်အလိုရှိတဲ့နေရာကိုသွားတဲ့ပုဂ္ဂိုလ်ကမျက်စိမပိုင်ရင်လိုတဲ့နေရာကိုဖြုံဖြုံတန်းတန်းရောက်ပါမလားမရောက်နိုင်ဘူးနော်ဒါကြောင့်ဝိညာဉ်မျိုးစေ့ကမျက်လုံးနဲ့တူတယ်ပြီးတော့သန္ဓေခီးကြည်လည်တဲ့အချိန်ကမှဇဏမျိုးစေ့ကနိဗ္ဗာန်ကိုရည်ဝဲတောင်းတပြီးပြည့်စုံပြည့်ထောင်ခဲ့တဲ့ဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်လို့ခေါ်ဆိုအပ်တဲ့ခုနကအကျိုးပေးမဲ့ဝိပဿနာကံအပါဝင်နော်ဒီသဏ္ဍာန်မျိုးစီတွေကနိဗ္ဗာန်ကိုရည်ဝဲတောင်းတပြီးပြည့်စုံပြည့်ထောင်ခဲ့မယ်ဆိုရင်နိဗ္ဗာန်ရောက်ကြောင်းတော်ကောင်းတရားတွေကိုရရှိစေနိုင်တဲ့ဘုရားဇာတိတော်အရိယတော်ကောင်းတို့နဲ့တွေ့အောင်မိဘောဖာကောင်းမိဘောဆုကောင်းတို့နဲ့တွေ့အောင်ဒီကံကပို့ဆောင်ပေးလိုက်နိဂသရဏမျိုးစေ့ကအကျိုးပေးအကျိုးပေးပြီးတဲ့အချိန်ကကြတော့ဘုရားဆရာကြီးတော်ရိယတော်ကောင်းတို့နဲ့တွေ့ပြီတွေ့လိုက်တဲ့အချိန်ခါမှာဘုရားဆရာကြီးတော်ရိယတော်ကောင်းတို့ထာမသစ္စာလေးပါးနဲ့စက်တဲ့တရားစကားနာကြားခွင့်ရပြီဆိုကြတော့လွယ်လွယ်နဲ့မသိနိုင်ဘူးဝိဇ္ဇာမျိုးစေ့ချွတ်တယ်လွယ်လွယ်နဲ့သိတယ်ဝိဇ္ဇာမျိုးစေ့အောင်မြင်တယ်ခုဒီနေရာမှာအလာရယနေ့ကြီးနဲ့ဥဒကယနေ့ကြီးတို့ကိုကြည့်လိုက်မယ်ဆိုလို့ရှိရင်သရဏမျိုးစိချွတ်တယ်လေလို့ပြောနိုင်တယ်။ဘာဖြစ်လို့လဲ။တို့ရဲ့သရဏမျိုးစိတွေကဘုရားဆရာရှင်တော်အရိယတရကောတို့နဲ့အချင်းကြီးတွေ့ဆုံအောင်ပို့ဆောင်ပေးနိုင်တယ်ဆိုတာ မရှိဘူးနည်းနည်းလေးကပ်ပြီးလွှဲသွားတယ်စရဏမျိုးစိမအောင်မြင်လို့ပဲဝိဇ္ဇာမျိုးစိကတော့တို့မှအောင်မြင်မြင်မရှိဘူးလားရှိတယ်ဘုရားရှင်ကိုယ်တော်ကြီးကဝန်ခံပြီးဟောထားတယ်ခိမ့်ပမေဝအာဇာနိယငါဖျားဟောမဲ့တစ္ဆာလေးပါတရားကိုတို့ကခန့်မှန်မြန်ကိုသိနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဟောထားတယ်ဟောတရားချင်းကြောင့်တစ္ဆာလေးပါနဲ့ဆက်တဲ့တရားစကားကိုသာအကယ်၍သစ္စာလေးပါးနဲ့ဆက်နေတဲ့တရားစကားကိုသာအကယ်၍နာကြားခွင့်ရရှိခဲ့မယ်ဆိုရင်ခန္ဓာမြန်ကြီးသစ္စာလေးပါးကိုထိုးထင်းမသိနိုင်ဘူးလားသိနိုင်တယ်နော်ဝိဇ္ဇာမျိုးစိတွေအောင်မြင်နေတယ်ဒီတော့ဝိဇ္ဇာမျိုးစိအောင်မြင်နေတယ်ဆိုတာကအတိတ်ကယုတ်ဒီနန္ဒီကိုဟိုတိုင်းမှန်စွာသိခဲ့ဘူးချင်းဒီဝိဇ္ဇာမျိုးစိကတော့ဒါနံပါတ်၄အစ်စ်နေတဲ့ဝိဇ္ဇာမျိုးစိပဲတနည်းပြောရင်တော့ဒါတတိယရသလောက်ရှိတယ်ဒုတိယဝိဇ္ဇာမျိုးစိကောင်းတာကတော့ယုတ်ဒီနန္ဒီဟိုတိုင်းမှန်စွာထိုးထင်းသိမြင်ခြင်းနာမကထိုယုတ်နန္ဒတို့ရဲ့အကြောင်းတရားတွေကိုပါဟိုတိုင်းမှန်စွာသိတယ်ကြောင်းကျုံဆက်နေတဲ့ပရိစ္ဆေလောကသဘောတရားတွေကိုဟိုတိုင်းမှန်စွာသိတယ်ဒါကဒုတိယတန်ဝိဇ္ဇာမျိုးစိကောင်းပဲအရိကဏိရှိတစ်ဆင့်တက်လိုက်တော့ဒီယုံနာကြောင့်သင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုဟိုတိုင်းမှန်စွာသိခဲ့ဘူးတယ်ဒါကတော့အကောင်းဆုံးဝိဇ္ဇာမျိုးစိအဲ့ဒီမျိုးစိတွေထဲမှာလည်းအစင်းစင်းကုခတ်လိုက်မယ်ဆိုရင်တော့သင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုသိမြင်ခဲ့ဘူးမယ်ဆိုရင်တော့အကောင်းဆုံးဝိဇ္ဇာမျိုးစိဖြစ်ပါတယ်အဲ့ဒီဝိဇ္ဇာမျိုးစိရှိနေတဲ့တရားကောင်းတွေကဘုရားဆက်ဤသာရိယတရားကောင်းတို့ထာမသစ္စာလေးပါးနဲ့စတဲ့တရားစကားတစ်ခုကျမ်းနာခွင့်ရရှိခဲ့မယ်ဆိုရင်ရေဘောမှာပေါ်နေတဲ့ဘုရမကြာပန်းနေတဲ့နေအောင်ကြီးကိုမျောလင့်နေတဲ့ကဲ့သို့နေအောင်ကြီးပဲဖြန့်ပေးလိုက်တဲ့အချိန်ကမှပွင့်လန်းလာတဲ့ကဲ့သို့အလားတူပဲဘုရားဆရာရှင်တော်ရတော်ကောင်းတို့ထာမသစ္စာလေးပါးနဲ့စက်တဲ့တရားစကားတစ်ပုဒ်နာကြွခွင့်ရရှိခဲ့မယ်ဆိုရင်လွယ်လွယ်ကူကူလင်းလင်းမြန်မြန်ကြီးနဲ့သစ္စာလေးပါးကိုထွတ်ထွင်းသိသွားနိုင်တယ်လွယ်လွယ်နဲ့နေအောင်ကြီးပဲဖြန့်ပေးလိုက်ရုံနဲ့ပွင့်လန်းသွားတဲ့ဘုရမကြာပန်းနေတဲ့တူကြဒီတဲ့သင်္ကာရုပ္ပကညာတို့တိုင်အောင်မရောက်ဘူးဆိုကြဆိုနော်ဝိပဿနာညာကနည်းနည်းအပြော့နေလို့ရှိရင်တော့ဘာဖြစ်မလဲရေနဲ့တပြင်းတည်းညင်းနေတဲ့ကြာလေးနဲ့သွားတူတယ်ဒီနေ့တော့သစ္စာလေးပါးမရသေးဘူးနောက်နေ့ကျရင်ရနိုင်တဲ့ပုံကမျိုးဖြစ်သွားတယ်အဲဒီတော့နောက်နေ့ဆိုတော့ကနန်းနဲ့လဲအောင်ပြောတာပါတကယ်တော့ဘာဖြစ်တယ်လဲဘုရားသခင်သာရိယတော်ကောင်းတို့ထာမဓမ္မစကြတော်လို့အနတ္တလက္ခဏသုတ်တန်တို့လို့ခန့်ကြဲကြဲသစ္စာလေးပါးနဲ့ဆက်တဲ့တရားစကားတစ်ပုဒ်နာကြောက်ွင့်ရရှိခဲ့မယ်ဆိုရင်ကျွတ်တန်းဝင်သွားနိုင်တယ်။ရည်ရည်နဲ့ညီနေပြီးနောက်တနေ့မှရေပေါ်ပေါ်ပြီးတော့နေအောင်ကြီးပဖြန့်ပေးလိုက်တဲ့အခါပွင့်လန်းသွားမယ်ဘုရမကြာပန်းကြီးတွေနဲ့တူကြတယ်။အဲနောက်ပုဂ္ဂိုလ်တစ်မျိုးကြတော့ယုံနန်းလောက်တော့တိမိခေါင်းမြင်ရှိခဲ့ရဲ့အကြောင်းတရားအကျိုးတရားလောက်တော့အသိအတဲ့တိမိခေါင်းမြင်ရှိခဲ့ရဲ့။ဒါဒီလိုဆိုလို့ရှိရင်တော့ပုဂ္ဂိုလ်တွေကရည်ထဲမှာမြုပ်နေတယ်နောက်နှစ်ရက်သုံးရက်အကြာတော့မဟုတ်တလားနှစ်လားအကြာမှရေပေါ်ပေါ်ပြီးတော့ပွင့်မယ်ဘရုံးမကြာရည်နဲ့သွားပြီးတူကြအဲဒီလိုပုဂ္ဂိုလ်တွေကြတော့သစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုနားကြရတယ်နားကြပြီးတဲ့အချိန်ခါမှာသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုလက်တွေ့ကျင့်ကြတယ်လက်တွေ့ကျင့်လိုက်တဲ့အတွက်ရေပေါ်များစွာတော့မဟုတ်လဘောင်းများစွာတော့မဟုတ်နှစ်ပေါင်းများစွာကျင့်ပါမှသစ္စာလေးပါးကိုထိုးထင်းသိနိုင်တယ်ရည်ထဲမြုပ်နေတဲ့ဘရုံးမကြာရည်နဲ့သွားတူကြနော်ဒီတော့မိမိတို့ကခုနေအချိန်ခါမှာပေါ့လေဘဲကြအစဉ်မျိုးကိုမိမိတို့လိုချင်တယ်လိုချင်တဲ့ကြာရင်ဖြစ်အောင်ကြိုတင်ပြင်ဆင်မယ်ဆိုရင်ဒီနေ့သန္တာတော်မှာအခွင့်အလမ်းညမရနိုင်ဘူးလားရနိုင်ကြပါလေတိုးတော့အတိတ်ကလည်းမိမိတို့ကဝိဇ္ဇာမျိုးစီကောင်းနေထူထောင်ခဲ့တဲ့ပုဂ္ဂိုလ်သရဏမျိုးစီကောင်းနေထူထောင်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်လို့ခုလိုသန္တာတော်နဲ့လာပြီးတွေ့ကြုံတဲ့အချိန်ခါမှာအတိတ်ကလည်းဝိဇ္ဇာမျိုးစီတွေထူထောင်ခဲ့တဲ့မျိုးရင်းကအောင်မြင်နေခဲ့မဲ့တဲ့ဒီဘမှာလည်းမေဖို့နိဗ္ဗာန်တော့မရနိုင်ဘူးလားရနိုင်တဲ့သဘောရှိတယ်ဒါကြောင့်ဝိပဿနာဘာဝနာတမတဝိပဿနာဘာဝနာတွေကိုစနစ်တကျကြည်ညာချက်ကိုဘာများအထောက်ချင်းကြောင့်မိမိတို့တန်တမ်းမှအကျုံးထွက်နိုင်လားမထွက်နိုင်ပါဘူးငမုကသွားကျုံးခန္ဓာကတော့အကျောင်းမလှလို့ငမုကရိုက်တော့ငိုဝဲဆင်းပြီးတော့သေဘွားဝင်ခဲ့ရရင်တော့ဘယ်နဲ့နေမလဲဟမ်မရှုံးဘူးလားအရှုံးကြီးရှုံးတော့မယ်ဒီကဏ္ဍကလည်းအခုလိုသောရီသောပြီးတော့ဘောတက်ကိုအဆုံးသတ်ခဲ့ရမယ်ဆိုရင်အမယ်လေးဘုံတဘုံဘုံကိုကျင်းတဲ့ဧကံရောက်ရမယ်လို့မြတ်စွာဘုရားဟောထားပါတယ်နော်အရှုံးကြီးမရှုံးဘူးလားရှုံးတယ်သမထဘာဝနာဥပဒနာဘာဝနာတွေကိုစနစ်တကျပြင်ချင်ကြောက်ကိုပွားများအထောက်လို့သမထဘိမ့်မှလည်းနန္ဒမာတိတွေကိုသိသိတဲ့အောင်မလျော့ကြနိုင်အောင်အောင်မြင်မြင်ထောင်းနိုင်နေတာဝိပဒနာဘိမ့်မှလည်းယုတ်ဒီနန္ဒီဟုတ်တယ်မှန်သာသိမယ်အကြောင်းတရားအကျိုးတရားတွေဟုတ်တယ်မှန်သာသိမယ် အကြောင်းတရားလေးတွေကဒီဥဏ္ဏတို့ရဲ့အနိစ္စအကျဒုက္ခအကျအနတ္တအကျတွေကိုဟိုနေ့မှသာသိမယ်ဆိုရင်လက်ထတတော်လက်ထပတိထောဘယံကြီးရဲ့သာသနာတော်မှာထောက်ရတရားကိုရရှိသွားပြီမူလံဩဒိဏသာသနာတော်မှာအမြစ်ခွဲလို့မရအောင်အမြစ်ထွက်သွားပြီနိယတဂတိကသံဘောဓိပရာယဏမဉ္ဇဉ်ဘုံညာလေးလဲလျောင်းရရှိတဲ့ပုဂ္ဂိုလ်ဖြစ်ပြီနိယတဂတိကလာယဂတိဉိဉ္စိဧကံမြဲသွားပြီကောင်းရတုဂတိဉိဉ္စိဧကံရောက်မယ်ဘုရားအတိတ်ကဝန်ခံထားဒီလိုခံဝင်ချက်နဲ့ဟောထားတဲ့တရားတစ်ခုဥစဉ်တော့သာသနာတော်မှာရှိတယ်ဆိုရင်ဒီလိုအကုဒိတ်တဲ့တရားတစ်ခုကိုခုလိုအသိဉာဏ်ရှိတဲ့ဘွာလေးမှရအောင်ယူထားဖို့မကောင်းဘူးလားသိကောင်းနေနော်ခုဒီနေရာမှာဥဒကယတိကြီးတို့ကြည့်လိုက်တဲ့အချိန်ခါကျတော့သရဏမျိုးစေ့ကမအောင်မြင်ခဲ့တဲ့အတော့ဘုရားရှင်နဲ့အချိန်မီမတွေ့ရဘူးဝိဇ္ဇာမျိုးစေ့တွေကတော့အောင်မြင်ပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့လေဒီတော်ဘုရားကသူ့ရဲ့ပါရမီဒီပနီမှာမဟာဒဏတထိတဆိုတာကိုပုံစံထုတ်ပြထားပါတယ်အလုံးကြောက်ကြလိမ့်မယ်လို့ထင်ပါတယ်ရှင်တယောအခါပြီးပါရဝဲကုတွေကျေသတထိတလှင်ဆိုတော့ပါဆိုလားဟမ်တထိတဤဆိုတာအဲ့ဒီဖတ်စာအုပ်လေးထဲမှာရေးထားတဲ့မဟာဒဏတထိတပဲမိမိဘက်ကဂရေ80အမျိုးသမီးဘက်ကဂရေ80 200ပေါင်းလို့ရင်ဂရေ160လောက်အတားထိတ်တန်းကြကြအတွင်းပြည်ကြီးကချမ်းသာနေတဲ့တထိပါတော်လိုက်စားလိုက်ပြောလိုက်ပါလိုက်နေပဲဘဝကိုအချိန်ကုန်ခဲ့တဲ့အတွက်နောက်ဆုံးခွက်လက်ဆွတ်ပြီးတောင်းဆိုင်ရတဲ့အဆင့်ရောက်ပြီဆိုကြတော့နော်ရောင်းနေတဲ့အချိန်ခါကျတော့အချင်းကဘယ်လောက်အထိရောက်သွားလဲဆိုတော့တို့တော်တော်ကြီးအသက်ကြီးသွားပြီလို့ယူဆရပါတယ်ခမ်းမန်းကြီးတော်ကတော့80ကျော်လို့90တော့90ကျော်တရားနဲ့ကတ်နေပြီလို့ယူဆရတယ်ထိုချင်းကမှမြတ်စွာဘုရားလည်းပွင့်လာပြီနေတော်ကျောင်းလိုက်ကြီးလည်းတည်ထောင်ပြီးပြီဟန္တာပထမအရွယ်မှာအင်းရတီတော်လူဘုံကိုစွန့်ခွာပြီးတော့သာသနာဘောင်ဝင်ရောက်ပြီးရှင်ယံပြုမယ်ဆိုရင်အရတ္တမအရတ္တဘုံရနိုင်တာဒီမျိုးတွေကောင်းရှိတယ်အမျိုးသမီးကိုလမ်းကြည့်လိုက်ပြန်တော့လေအမျိုးသမီးကလည်းပထမအရွယ်မှာအင်းရတီတော်လူဘုံကိုစွန့်ခွာပြီးသာသနာဘောင်ဘုံဝင်ရောက်ပြီးရှင်ယံပြုမယ်ဆိုရင်အနာဂါမိတ်မညာဘုံညာအတ္တိစိုက်နိုင်တယ်ဝိဇ္ဇာမျိုးတွေကောင်းနေမအောင်မြင်ဘူးလားအောင်မြင်နေတယ်အကယ်၍သာလူလောကမှာကုန်းသွားခြင်းနဲ့လူချင်းအဆရှိတဲ့ကောင်းတဲ့လူမင်းရတဲ့ကိုပြုစုပြထောင်ကြမယ်ဆိုရင်ဒီသတိမောနာနှစ်ဦးဟာဒီဘာရတိမှာနံပါတ်တဲ့တတိယလူကိုရမယ်ဖြည်းဖြည်းဆောင်ရအခွင့်အရေးနှစ်ခုလုံးဆုံးရှုံးမသွားဘူးလားဆုံးရှုံးသွားပြန်ပြီတစ်ချက်ဒုတိယရောကိုဆန်းကြည့်လိုက်တဲ့အချိန်ကကြတော့အကယ်၍ဒီသတိမောနာတို့တဲ့အရာဒီတော်လူဘုံကိုဆောက်ခါပြီးသာသနာဘောင်ကိုရောက်ပြီးဒုတိယအရွယ်မှာရှင်ယံပြုကြမယ်ဆိုရင်အမျိုးသားကအနာဂတ်အမျိုးသမီးကတရားကံဖြစ်နိုင်တယ်ဝိဇ္ဇာမျိုးစေ့ကောင်းနေအောင်မြင်မြင်မပါခဲ့ဘူးလားပါခဲ့နော်အဲအရာဒီတော်လူဘုံမှာပဲကိုယ်တော်ချင်းလည်းလူချင်းအဆက်ရှိတဲ့ကောင်းတဲ့လူငယ်ရတဲ့ကိုစနစ်တကျပြုလုပ်မယ်ဆိုရင်လေဒီဘာဏတိမျိုးမှာဒုတိယအတန်တတိယဓုကိုတော့ချိန်ခံနေတယ်ဒုတိယအရွယ်လည်းလွန်သွားပြန်ပြီနော်တတိယအရွယ်ရောက်ပြီတတိယအရွယ်ရောက်တဲ့အချိန်ကကျတော့အကယ်၍ဗတိသံဝေကဒီကလုံးဆိုတဲ့အတွက်အရာဒီတော်လူဘုံကိုစွန့်ခွာပြီးသာသနာဘုံရောက်ပြီးရှင်ယံပြုပြန်မယ်ဆိုရင်အမျိုးသားကတဂတာကအမျိုးသမီးကသောတာပန်ဖြစ်နိုင်နေတယ်။အဲလူဘုံမှာကုန်းတွင်ချင်းလည်းလည်းချင်းအစရှိတဲ့လူငယ်ရတဲ့ကိုနာမတတိသံမစဉ်ဉာဏ်ရှင်ပြီးတော့ပြုစုပြုထောင်နိုင်ခဲ့မယ်ဆိုရင်တော့တတ္တိယတန်တတိယာတုတော့ချိန်ခင်သေးတယ်။ခုတော့ဒီပုဂ္ဂိုလ်တွေကဘာနဲ့တူလဲ။အရွယ်သုံးပါးကိုအလုံးလွန်သွားပြီဖြစ်တယ်။အရွယ်သုံးပါးကိုလွတ်တော့တဲ့အတွက်နှွေခါလအခုလိုနှွေခါလမှာအိမ်ဘက်ကမှကျက်စနေတဲ့အတောင်ကလည်းကျိုးနေတဲ့ကျိုးကြငှက်အိုကြီးတွေရှိတယ်။အတောင်ကကျိုးနေတဲ့အတွက်တခြားအိမ်ကလည်းမပြန်သနိုင်ဘူး။မိမိကျက်စနေတဲ့အိမ်ဘက်ကလေးကလည်းရည်တွေကခန့်လာပြီးသိမ့်သွင်းတွေကလည်းအဘောကဝဲနေပြီဖြစ်တော့ငားကလည်းမရှိတော့ဘူး။ငားကမရှိတဲ့အတွက်တခြားအိမ်ကလည်းပြန်သန်းဖို့ရအတောင်တွေကလည်းကျိုးနေတဲ့အတွက်ဘယ်မှမသွားနိုင်ပဲ။မင်းတွင်ဖြတ်ပြီးတော့ဘဝကိုအဆုံးသတ်ရသလိုဒီသတိမောနာနှုတ်တော်သည်ယခုခါမှာကြိုးကြခဲ့အိုကြီးတွေနဲ့တူနေပြီဆိုပြီးတော့မြတ်စွာဘုရားဟောထားမြတ်စွာဘုရားတွေ့တဲ့အချိန်ခါမှာဒီလိုအရတ္တဘုံမျိုးစေ့ရှိနိုင်ပါလေဘုရားရှင်ကတရားဟောသေးတယ်လားဆိုတော့လည်းမဟောတော့ဘူးဘာဖြစ်လို့လဲဒုတိယကမှာသူတို့ကအယွယ်တွေကအယွယ်သုံးပါးလုံးကိုလွန်သွားပြီဖြစ်တဲ့အတွက်ဘုရားရှင်ကသစ္စာလေးပါးနဲ့ဆက်တဲ့တရားစကားကိုဟောကြားတော်လဲဒုတိယတော်ကိုခံယူနိုင်တဲ့စွန့်ရင်သူတို့မှာမရှိတော့ဘူးဒီလိုဆိုရင်ဒီကကြီးဩမင်းမဆွဲရှိလို့ဘာကလည်းဗတ်လိုက်ချိန်ပြီးပြီခါကလည်းကုန်းပြီတောင်းဝင်းလေးထောက်ပြီးတော့အိမ်ကနေမောင်းချလိုက်ကမှဘုံကြောင်ကပ်ပြီးတော့တရားအထုပ်ပုံမြန်စဉ်းစားကြသေးလား တယောက်ပဲပြောတယ်နော်ကဲအဲ့ဒီခါကျမှတရားအထုတ်မှဆိုရင်ဒီတရားတော်ကိုခိုင်းနေတဲ့စွန့်ရင်တွေကတစ်ဆင့်နဲ့တစ်ဆင့်ညော့မသွားဘူးလားညော့သွားတယ်ဒီကိန်းတွေကလက်တွေ့ကြိုးစားနေတဲ့ပုံစံတွေနားလည်လို့မယ်နော်ငယ်ငယ်ကတဏှာကြီးကိုထိလိုက်မယ်ဆိုလို့ရှိရင်မလှုပ်ဘဲနဲ့ထိုင်ခိုင်လို့ရနိုင်ပေမဲ့အခုလိုအသက်ရကြီးလာတဲ့အခါတဏှာကြီးကတော်တော်လေးအောင့်အင်းမထိုင်ရဘူးလားထိုင်ရတယ်တဘာပြောရတယ်ညော့လာတာညော့လာတာနော်ညော့နေလာတဲ့စွန့်အင်းတွေပဲလူရဲ့စွန့်အင်းတွေဟာမရှိခဲ့ဘူးမဟုတ်ရှိခဲ့တယ်ဘုဒ္ဓမဟာရဏတတိယတော်လိုအရဟံတဖို့ကိုရနိုင်တဲ့ပါရမီစွန့်အင်းတွေရှိပါတယ်ဒါပြည့်နဲ့ဒီစွန့်အင်းတွေဒီအသက်ရကြီးလာတဲ့အခါမှာတစနဲ့တစညော့ညော့မသွားဘူးလားညော့သွားတယ်သိပြီးတော့ခိုင်လုံနေတဲ့သိအကောင်းနေတဲ့ပါရမီစွန့်အင်းတွေကတော့တခါတည်းမရော့တဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဥပမာမြမယုပုံနာကြီးတို့လိုဘာဝတိပုံနာကြီးတို့လိုဒီလိုပုဂ္ဂိုလ်တွေကြတော့အသက်120ပြည့်တဲ့အချိန်ခါကျမှအနာဂတ်မိမညာပုံညာဆိုင်သွားတာလည်းရှိပါတယ်နော်ဒါကြတော့တော်တော်လေးရှားတယ်လို့ယူဆရပါတယ်မြန်သောအဖြစ်အရွယ်လေးလွန်သွားပြီဆိုလို့ရှိရင်တော့သစ္စာလေးပါးကိုတောင်ခိုင်းနှိမ့်တဲ့စွန့်အင်းတွေရှိသေးလားမရှိတော့ဘူးဘုန်းကြီးတက်ရဲ့တော့ပုတ်ပါဘုန်းကြီးကတော့တောင်ရင်ကအနည်းနဲ့ပြောတာပါနော်တချို့ဒီမှာယောဂီတွေထဲမှာအမျိုးသမီးဘိုက်ဖာရောအမျိုးသားဘိုက်ဖာရောတချို့သင်ပေးလိုက်တယ်သင်လို့ကသိမလွယ်တော့ဘူးတလုံးစီကောက်ချပေးလေသူတို့ကဒီနေ့ရပြီနဲ့နှစ်ဖန်ကြမရတော့ဘူးအဲ့တော့ဘုန်းကြီးအဲ့ဒီလိုပုံကိုယ်တွေနဲ့သင်ပေးဖို့ရအတွက်လက်လျှော်ရတယ်လက်လျှော်တော့ဒီနေ့ဆရာမကြီးတူကနေသူကလျှောက်တယ်ဆရာတော်ဒီလိုပုံကိုယ်တွေကိုသင်ပေးမယ်ဆိုရင်သင်ပေးမယ်ပုံကိုယ်တူတော့လုံနေပြီဖြစ်နေဒီကုသိုလ်မျိုးလိုချင်တဲ့ပုံကိုယ်တွေဒီကြောင့်မှရှိတဲ့တူကဒီလိုပြောတယ်ဘာလို့လဲဆိုတော့သူတို့ကတချို့စားလဲမတက်ဘူးတချို့စံတက်တော်လဲစံဖတ်တယ်ုံမရှိတယ်စာရဲ့သဘောနားမလဲဘူးနားမလဲတော့သူတို့ကထိုင်ပြီးတော့တလုံးစီတလုံးစီချပေးရမယ်တလုံးစီတလုံးစီသင်ပေးရသင်ပေးပြန်တော့လဲတစ်ခေါက်ချရုံနဲ့လဲရသလားမရပါဘူးနှစ်ခေါက်ချတော့လဲမရပြန်ဘူးသုံးခေါက်ချပြီလဲမရပြန်ဘူးဒီနေ့ရတဲ့နှစ်ဖန်ကြတော့လဲမိတ်တော်ပြန်နေဘာပြောလဲစွန့်အင်းနေညွန်နေသွားပြီအရွယ်တွေလွန်သွားတဲ့အတွက်စွန့်အင်းတွေကပြင်းစင်းသွားတယ်အရွယ်ရှိတော့ကတော့သူဘာကိုကျွန်းခံနေတယ်ဟင်ဟုတ်ပလားအရွယ်လွန်သွားတဲ့အချိန်ကကြတော့မှကို့အတွက်ကို့အတွက်ဆိုပြီးလာကျိုးတော့ပြန်တော့အရွယ်ကလည်းလွန်မသွားဘူးလားလွန်တော့ပြန်ပြီဒီတော့အဲ့ဒီပုံစံလေးတွေကိုကြည့်ပြီးတော့ဘုန်းကြီးကဒီမဟာဒဏတတိယဇနီးမောင်နှံဟာလည်းဒီပုံစံဖြစ်လိမ့်မယ်လို့တော့သဘောပေါက်ပါတယ်နော်ဇောရင်တွေကအရွယ်သုံးပါးလွန်သွားပြီဖြစ်တဲ့အတွက်သစ္စာလေးပါးနဲ့ဆက်တဲ့နည်းနည်းတဲ့တရားဒေသနာတော်တွေကိုနားကြားလိုက်တဲ့အချိန်ခါမှာဒုတိယတွေကိုခံယူနိုင်တဲ့စွန့်အင်းတွေတို့ရဲ့တန်တမ်းမှပြည့်စုံသွားပြီ။ဒါကြောင့်စရဏမျိုးစိချွတ်တဲ့နေတဲ့အတွက်ဝိဇ္ဇာမျိုးစိအောင်မြင်တော်လဲမဲ့ဖို့နိဗ္ဗာန်ရသလားမရဘူး။စရဏမျိုးစိကတော့အောင်မြင်ပါရဲ့ဝိဇ္ဇာမျိုးစိကချွတ်တဲ့ပြီဆိုလို့ရှိရင်လည်းမဲ့ဖို့နိဗ္ဗာန်ရမလားမရပြန်ဘူး။သစ္စကဗရပိုက်ကြီးရဲ့ထုံးကိုလေရောဖျက်ကထောက်ပြထားပါတယ်။နာမည်ကျော်ဖြစ်တဲ့သစ္စကဗရပိုက်ကြီးကဝေဒာလီမှာလိမ့်သွေးမင်းသားတွေကိုမင်းစရာလုံနေတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်တကယ်ပညာရှိပါဒါပေမဲ့ဘုရားရှင်နဲ့အချင်းကြီးတွေ့တယ်တွေ့လိုက်တဲ့အချိန်ခါမှာဘုရားရှင်နဲ့ဝါရချင်းပြိုင်မယ်ဆိုတဲ့ဥဒိကျဖြစ်ပေါ်တယ်ဝါရချင်းပြိုင်နေတဲ့သူကမြတ်စွာဘုရားကခန္ဓာငါးပါးသည်အနတ္တဖြစ်တဲ့အကြောင်းဟောတယ်သူကအတ္တဖြစ်တဲ့အကြောင်းကိုညင်းမယ်ဆိုပြီးတော့သူ့လက်ဆွေမင်းကြီးမင်းသားတွေပါခေါ်ပြီးတော့ဘုရားရှင်ကခြေတက်လာတယ်ခြေတက်လာတဲ့အချိန်ခါမှာဘုရားရှင်နဲ့အခြေတင်ဆွေးနွေးကြတယ်ဆိုကြတော့ဆွေးနွေးတဲ့အချိန်ခါမှာခန္ဓာငါးပါးကိုအနတ္တဖြစ်ကြောင်းကိုဘုရားရှင်ကခိုင်လုံတဲ့အထောက်အထားတွေဖြင့်သတိတရားရှင်းလင်းတင်ပြပေးပါတယ်။နှစ်ကြိမ်တိုင်တိုင်ဆိုကြပါစို့သုလသစ္စကတုတ်တံမဟာသစ္စကတုတ်တံဆိုပြီးအလွန်ရှည်လျက်တဲ့တုတ်တံကြီးတွေကိုဟောပြီးတော့ချေချွတ်တော်မူပါတယ်။ဒါပြီးနဲ့ကြွတန်းဝင်မသွားရှာဘူး။ဘာဖြစ်လို့ကြွတန်းမဝင်တယ်လို့ပြန်ပြီးဆန်းစစ်ကြည့်လိုက်တဲ့အချိန်ခါမှာဘုရားရှင်နဲ့တွေ့အောင်သူ့ရဲ့စရဏမျိုးစိတွေကဘုရားဆရာရှင်ရတော်ကောင်းတို့နဲ့တွေ့အောင်တော့ပို့ဆောင်ပေးလိုက်ဘုရားဆက်ရှိတော်ဤအတော်ကောင်းတို့နဲ့တွေ့တဲ့အချိန်ခါမှာဘုရားရှင်ထံမှသစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုနာကြားခွင့်ရရှိတဲ့အချိန်ခါမှာထိုတရားကိုခံယူနိုင်တဲ့စွန့်အင်သူ့မှာလုံးလုံးမရှိဘူးလုံးလုံးမရှိဘူးဆိုတာကဘာဖြစ်လို့လဲလို့မေးတော့အတိတ်ကဝိဇ္ဇာမျိုးစိကောင်းတွေကိုသူကမထူထောင်ခဲ့ဘူးဒါကြောင့်သာဝကပါရမီညာညာမှာတချို့ကတော့ပါရမီမလိုပါဘူးပြောတော့လေဘုရားရှင်ဘက်ကတော့ပါရမီလိုတဲ့အကြောင်းဟောထားတဲ့ဒေသနာတော်တွေတော်တော်များများရှိပါတယ်အထူးသဖြင့်ဩအဗရံပါဠိတော်များမှာအဓိကရောသစံတတ်တယ်ဆိုပြီးဒီလိုဖွင့်ဆိုထားပါတယ်နော်ဟောကြားလည်းထားပါတယ်အဓိကရဆိုတဲ့ကောင်းမှုကုသိုလ်ရှိရမယ်အဓိကရကောင်းမှုကုသိုလ်ကိုခုခေတ်ဒီစကားလုံးကိုဘာသာပြန်ပြန်မရှိတော့အထူးပြုကုသိုလ်ကြီးတွေဆိုပြီးဒီလိုဘာသာပြန်ပြန် ဘာဘယ်လိုကုသိုလ်များကိုအဓိကရာကုသိုလ်အဓိကရာကာမကုသိုလ်လို့ခေါ်တယ်လဲမေဘုနိဗ္ဗာန်ကိုယူဝေတောင့်တပြီးပြုစုပြောင်းထားတဲ့ဝိဇ္ဇာမျိုးစေ့ကောင်းသရဏမျိုးစေ့ကောင်းတွေကိုအဓိကရာကာမကုသိုလ်လို့ခေါ်တယ်အဓိကရာကုသိုလ်ကြီးတွေပဲနိဗ္ဗာန်ကိုရောက်အောင်ပို့ဆောင်ပေးနိုင်တဲ့စွမ်းအားရှိနေတဲ့ကုသိုလ်ကြီးတွေဖြစ်လို့ဒီလိုကုသိုလ်မျိုးကိုတကယ်အဓိကရာကုသိုလ်လို့ခေါ်တယ်ဘုရားသခင်ကကျွမ်းခံဖို့ရအတွက်ပို့ဆောင်ပေးနိုင်တဲ့ကာမကုသိုလ်မျိုးကတော့တကယ်အဓိကရာကာမကုသိုလ်ဟုတ်သလားမဟုတ်ဘူးနော်ဒါကြောင့်အဲ့ဒီအဓိကရကောင်းမှုကုသိုလ်ဒုတိယကနိဗ္ဗာန်ကိုရောက်အောင်ပို့ဆောင်ပေးမှဖြစ်တော့အဲ့ဒီအဓိကရကောင်းမှုကုသိုလ်လည်းတစ်ခုရှိရမယ်အတင်းကပြုစုပြောင်းခဲ့တဲ့ပါရမီကောင်းမှုကုသိုလ်တို့ရှိရမယ်နောက်တစ်ခုသန္တတမေဖို့နိဗ္ဗာန်ကိုလွယ်လန်းတောင့်တနေတဲ့ပြင်းပြတဲ့သန္တတရှိရမယ်တပည့်တော်ကအတော့အထုံးချင်ပါလေဆရာတော်ဒါပေမဲ့ဆိုပြီးလေဂျိုလေးသွေးပြီးပြန်သွားတဲ့ပုံကိုဒီသန္တတပြင်းပြသလားမပြင်းပြဘူးတကယ်စံတတ်တဲ့ပြင်းပြတာကဘယ်လိုဟာလဲအရှင်ဘုရားတပည့်တော်မပြန်မဖြစ်ဘူးတတိယရှေ့ုံတက်နေရတယ်ကြားတယ်တပည့်တော်ပြန်အောင်မှဖြစ်မယ်ဟောဒါမို့တော့စံတတ်ကမပြင်းပြဘူးလားပြင်းပြတယ်ဘာမှဖြစ်နေပြီတမိမှဖြစ်နေပြီဆိုလို့ရှိရင်စံတတ်တွေကတိတ်ပြီးပြင်းပြတယ်ငါမရှိရင်မဖြစ်ပါဘူးဆိုတာတွေကိုအကုန်လုံးထားခဲ့လို့မရဘူးလားရတယ်သူကနော်ဒါကြောင့်သူကစံတတ်တက်ကမေဖို့နိဗ္ဗာန်ရရှိအတွက်ပြင်းထန်နေတဲ့စံတတ်တက်လည်းရှိဖို့မလိုဘူးလားလိုအပ်တယ်ဒါသဘောကပါရမီဉာဏ်ရမှာအထုလိုအပ်တဲ့အကြောင်းနှစ်ချက်ပဲနံပါတ်၁ကအဓိကရကောင်းမှုကုသိုလ်ရှိခြင်းနံပါတ်၂ကမေဖို့နိဗ္ဗာန်ကိုလွယ်လန်းတောင့်တနေတဲ့ပြင်းထန်တဲ့စံတတ်ရှိခြင်းအဓိကရကောင်းမှုကုသိုလ်ကဘာလဲအဓိကနိဗ္ဗာန်ကိုယူဝေတောင့်တပြီးပြုစုပြောင်းထောင်ခဲ့တဲ့ဝိဇ္ဇာမျိုးစေ့ကောင်းသရဏမျိုးစေ့ကောင်းတွေပဲအဲဒီလိုပါရမီမျိုးစေ့ကောင်းတွေအောင်မြင်ခဲ့မယ်ဆိုလို့ရှိရင်မေဖို့နိဗ္ဗာန်ရမယ်ခုအာလရနဲ့ဥဒကရေတိကြီးတို့ကြည့်လိုက်တဲ့အချိန်ကကြတော့ဝိဇ္ဇာမျိုးစေ့ကောင်းတွေကအောင်မြင်တော်လဲသရဏမျိုးစေ့ကအချင်းမီဘုရားရှင်နဲ့တွေ့အောင်ပို့ဆောင်ပေးနေတဲ့သဘောရှိလားမရှိဘူးတနည်းပြောရင်တော့ဘုရားရှင်နဲ့အာဝင်ခွင့်ကဖြစ်အောင်သူတို့ရဲ့သရဏမျိုးစေ့ကပို့ဆောင်ပေးနေတဲ့စွမ်းအားမရှိဘူးခုနကဒိသကပရပိုင်ကြီးတို့ဆွေးကြလို့နော်ဒိသကပရပိုင်ကြီးကဘုရားရှင်နဲ့တွေ့တယ်ဒါပေမဲ့လို့ဝိဇ္ဇာမျိုးစေ့တွေကချွတ်တယ်ကြတဲ့အတွက်ဒီဘဝမှာသူမေဖို့နိဗ္ဗာန်ရမသွားပါဘူးယုတ်သောအစံတရဏဂုံတောင်သူဆောက်တည်မသွားဘူးဒါပေမဲ့သူ့မှာဘယ်လိုဖြစ်သွားလဲဆိုတော့ဘုရားရှင်ရဲ့အချင်းချင်းဆွေးနွေးလိုက်တဲ့အပိုင်းမှာခန္ဓာငါးပါးသည်အနတ္တဖြစ်တယ်ဆိုတာကိုစိတ်ထဲကတော်တော်လေးသဘောကျသွားတယ်ဘဇက်ကထုတ်ပေါ်ပြီးဝန်ခံမှုမပြုတ်တော့လဲစိတ်ထဲကနေပြီးတော့အနတ္တဖြစ်တယ်ဆိုတာကိုသဘောကျသွားတော့အဲ့သဘောကျခြင်းဒီဘေဟင်သူ့ရဲ့ပါရမီမျိုးစေ့ကောင်းတစ်ခုဖြစ်သွားတယ်အဲ့ဒီပါရမီမျိုးစေ့ကောင်းတွေကအထောက်အကူပြုလိုက်တဲ့အတွက်ဘုရားအမှုရှိတဲ့တန်ခါတွေကိုလည်းသူကဆွမ်းဖြင့်ကျူတန်းပူဇော်ခဲ့ပါတယ်သူဘဝမှာအဲ့ဒီကမ္ဘုကုသိုလ်တွေကသူ့ပြုံပြီးအကျိုးပေးလိုက်တဲ့အတွက်မြတ်စွာဘုရားပြိဋိဘာသံတော်မူပြီးတဲ့နောက်နှစ်ပေါင်း400ကျော်လောက်အကြာဒီဟောကျွတ်မှာမဟာကာလဗုဒ္ဓရခိတမထေရဆိုပြီးတော့ညဟန္တာမထေရကြီးတစ်ပါးလာဖြစ်တော်မူပါတယ်။သာသနာပြုလိုက်တာဘုရားရှင်ပွင့်လွှတ်တော်မူတဲ့အချိန်ခါတုန်းကစီပင်ပြန်ပွားတယ်လို့သာသနာတော်ကြီးကစီပင်ပြန်ပွားအောင်ပြုစုပြုထောင်နှင်ခဲ့တယ်ဆိုပြီးအထကရမြတ်မှာမှတ်တမ်းတင်ထားပါတယ်နော်။ဒါကြောင့်သာဝကတုမေဖို့နိဗ္ဗာန်ရရှိအတွက်ဝိဇ္ဇာမျိုးစေ့ကောင်းသရဏမျိုးစေ့ကောင်းနှစ်ခုလုံးမလိုအပ်ဘူးလားလိုအပ်နေတယ်ခုဒီနေရာမှာအာရရယင်တိကြီးနဲ့ဥရကယင်တိကြီးတို့ကြတော့ဝိဇ္ဇာမျိုးစေ့တွေကအောင်မြင်တော်လဲသရဏမျိုးစေ့ကချွတ်တဲ့နေတဲ့အတွက်အရှုံးကြီးရှုံးမသွားဘူးလားရှုံးသွားပြီဒါကြောင့်မဟာဇာနီယောခောဥဒဂောရမဗုဒ္ဓသတ်စေဟိတောဣမံဓမ္မသူနေယခိဗ္ဗမေဝအာဇာနီယဥဒဂောရမဗုဒ္ဓရမဤသဖြစ်တဲ့ဥဒကယင်တိကြီးသင်္ကမဟာဇဏီယောခောအရှင်ကြီးရှုံးခဲ့လေပြီသောထအရမဤသဖြစ်တဲ့ဥဒကယင်တိကြီးသည်ဣမံဓမ္မဤငါဖျားဟောကြားပြတ်တာဆွဆုံးမမိသစ္စာလေးရတရားမြတ်ကိုသတ်စဉ်သူနည်းရအကံ၍နှာကြားတွင်ရရှိခဲ့ပါမူကခိဗ္ဗမေဝနှင်ညာသာတလည်းအာဇာနိယသစ္စာလေးရတရားမြတ်ကိုထွင်းဖောက်သိမြင်လျာ၏အငရေတာငါဖျားဟောမဲ့သစ္စာလေးရတရားမြတ်ကိုနာကြားခွင့်ရရှိခဲ့မယ်ဆိုရင်ဒီဓမ္မယတိကြီးဘယ်ဒီဥဒကယတိကြီးဒီသစ္စာလေးရတရားမြတ်ကိုလင်းမြတ်စွာထုတ်ထည်သိနိုင်တယ်ခုတော့သစ္စာလေးရတရားမြတ်ကိုနာကြားခွင့်မရတဲ့အတွက်အရှုံးကြီးရှုံးသွားပြီ12နာရီလောက်ကလေးကတ်လွဲသွားတယ်နော်ဘုရားရှင်မှလည်းကုသိုလ်ဆန္ဒတက်တယ်အင်းဘုရားရှင်မှလည်းတရားဟောလို့တဲ့သံမှန်ဆန္ဒတက်တယ်ရှိနေပါတယ်တဖက်မှာလည်းအရတမေအရတဖို့အထိသွန်ဖို့သစ္စာလေးပါးကိုထိုးထွင်းသိနိုင်တဲ့အစဉ်အထိရနိုင်တဲ့ပါရမီမျိုးစေ့ကောင်းဝိဇ္ဇာမျိုးစေ့ကောင်းတွေလည်းရှိ ှိနေတယ်ထို့တော့လဲစရဏမျိုးနေကြီးကထွက်တဲ့သွားတဲ့အတွက်အရှုံးကြီးရှုံးသွားရဒီထုံးနေကိုထောက်ပြီးတော့ဦးဇင်းတို့ဒီသာသနာတော်နဲ့တွေ့နေတဲ့ဒီနေ့တရားနာပရိသတ်ကြီးကာမဂုဏ်တော်ပြူတိုင်းပြူတိုင်းဘာတမဲမဲလှူဒါန်းနေဖြစ်စေရေတခွက်မဲလှူဒါန်းနေပဲဖြစ်စေအမြဲတမ်းနိဗ္ဗာန်ကိုရည်ဝဲတောင့်တပြီးနိဗ္ဗာန်ကိုသာဆုတောင်းပန်းထွားပြီးတော့ကာမဂုဏ်တော်ပြုဖို့မလိုဘူးလားလိုရတယ်အဲဒီလိုမျိုးပဲဒီကာမဂုဏ်တော်ကဘာဖြစ်မလဲနိဗ္ဗာန်ရောက်ကြတဲ့တော်တရားဒီကိုဟောကြားပြတတ်ပေးမယ်ဆရာကောင်းသမားကောင်းမိကောင်းဆွေကောင်းမိကောင်းဖန်ကောင်းတွေနဲ့အချိန်မီတွေ့အောင်ပို့ဆောင်ပေးမယ်ဒီလောက်ပို့ဆောင်လိုက်တဲ့အချိန်ကမှသစ္စာကပရမကြီးတို့လိုဝိဇ္ဇာမျိုးစီကောင်းစီကမရှိခဲ့ဘူးဆိုလို့ရှိရင်လည်းသစ္စာလေးပါးတရားနာတော့နာရရဲ့ဒါပေမဲ့ကျွတ်တန်းဝင်နိုင်မလားမဝင်နိုင်ဘူးဒါကြောင့်ဒီသာသနာတော်နဲ့ကြောင့်ကမှဝိဇ္ဇာမျိုးစီကောင်းနေလေမိမိတို့ရဲ့တန်တမကပ်ပါအောင်ကြိုးစားဖို့တော့မလိုဘူးလားလိုအပ်တယ်အငယ်ကျိုးစားလိုက်တဲ့အချိန်ကမှအတိတ်ကဗာရမီမျိုးစီကောင်းတွေကဝိဇ္ဇာမျိုးစီကောင်းသရဏမျိုးစီကောင်းတွေကအထောက်ပံ့ပေးခဲ့မယ်ဆိုရင်လေဒီဘုရားဒီဖုရားရှင်ရဲ့သာသနာတော်ရင်းမှာပဲမဖို့နိဗ္ဗာန်ကိုရနိုင်တဲ့အစဉ်အထိလေကုခမတော်နိုင်ဘူးလားကုခတော်နိုင်နေကဲဦးနကယဉ်သိင်းကြီးကိုတရားဟောဖို့ရအတွက်လက်လျှော့လိုက်ပြီနောက်ထပ်မြတ်စွာဘုရားဗာစဉ်းစားလေကတ္တနုကောအဟံပထမဓမ္မဒိဋ္ဌိယကောအိမံဓမ္မခိဗ္ဗာမေဟောအာဇာနိတတိလေမြတ်စွာငါဘုရားဟောမဲ့တစ္ဆာလေးပါးတရားကိုထိုးဖြင့်သိနိုင်တဲ့ဘယ်ပုဂ္ဂိုလ်ကငါဘုရားရှိဥစွာတရားဟောရမလဲလှမ်းပြီးတော့လောကကိုကြည့်လိုက်တယ်ကြည့်လိုက်တဲ့အချိန်ခါမှာဘုရားရှင်ရဲ့တန်တန်တော်နဲ့ဘယ်လိုစိတ်အကြံစီပေါ်လာလဲဘ ഹു မကရာခောမေပင်စဝဂိယဘေကိုယင်မံပဒနာပိတတဥပထေတုယန္တုနဟံပင်စဝဂိယနာဘေကုနပဒမဓမ္မတေတေယတိပင်စဝဂိယပင်ခုပင်စဝဂိအမည်ရှိတဲ့ယဟန်တော်တို့သည်မင်းငါဖျားရှင်အဘုပ္ပကာရအလွန်အလွန်ကျေနွမြခဲ့ကြပါကုန်ပြီ။ယေယင်းပင်စဝဂိယဟန်တော်တို့သည်ပဒနာပဟိတတံပဒနာကမထလုံငန်းခွင့်သို့ဆင်လွတ်ထအပ်တဲ့စိတ်ဓာတ်ရှိသောမင်္ဂဖျားအလောင်းတော်ကိုဥပါဒေဟိန်သို့ပြုစုလုပ်ကိခဲ့ကြဘူးကုန်ပြီ။ဟံဃာနိပိစ္ဆဝဂိယနာဘိက္ခုနာပိစ္ဆဝဂိယဟံတော်တို့အားပထမရှိဥစွာဓမ္မတစ္ဆာလိယတရားမြတ်ကိုဒေတယံဟောကြားပြတာဆုံးမရပါမူကယန္နုနာကောင်းလေစွာဤတိဤသို့လျင်ဤနိအေတဤသောပရိဝိဒကောဤသို့သောစိတ်အကြံစီသည်ဟောသည့်ဖြစ်ပေါ်တော်မူခဲ့ပြီပိစ္ဆဝဂိယဟံတော်ငါးဦးတို့ဟာငါဘုရားရှင်အပေါ်နှင့်အလွန်ကြီးမြတ်ကြတယ်ငါဘုရားရှင်သည်ဒုက္ခရစရိယာ၆နှစ်ကြာဗရဏကမထအလုံးတို့စိတ်ဓာတ်စင်လွတ်ပြီးတကယ်တမ်းအသက်ဆုံးပြီးကြင်ကြံကြုတ်ကိုဘောမြတ်အထုံနေတဲ့အချိန်ခါမှာငါဘုရားရှင်ကိုဒီလိုကပြည့်စုံလွတ်ကျွတ်ခဲ့မှုတယ်ဘုရားရှင်ကသူတော်ဘာကျေးဇူးကိုအမှတ်ရပြီးတော့ဒီနေရာမှာအယူဆမလွဲဖို့တော့ရှိပါတယ်ဒီလိုဘုရားရှင်ကဘုံကျေးဇူးတွေကိုအောက်မေ့ခြင်းသည်ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကဘုရားရှင်ကပြန်ပြီးကျေးဇူးဒုစရလွန်တဲ့စိတ်ဓာတ်ရှိလို့လားလို့ဒီလိုတော့မေးစရာရှိတယ်မဟုတ်ပါဘူးတဲ့နော်သူတို့ဘာတို့ရဲ့ကျေးဇူးကိုဘုရားရှင်တို့မြည်ဒီမှာအထူးတင်တတ်တဲ့သဘောရှိတယ်ဂုံကျေးဇူးကိုအမြဲတမ်းအမှတ်ရနေတယ်ဒီအမှတ်ရနေတဲ့အတွက်ကြောင့်ဂုံကျေးမိမိပေါ်မှာပြုစုထားတဲ့ကျေးဇူးရှိဒီပဲဖြစ်စေမရှိဒီပဲဖြစ်စေဘုရားရှင်တို့ရဲ့ဓမ္မတာကတော့သရဝမှန်လို့သစ္စာလေးပါးကိုသာထိုးထွင်းသိပါစေကြွတော့ဝင်အောင်ချွတ်ပေးဖို့ရန်ဟောပေးဖို့ရန်အတွက်တောင်းဝန်ရှိတယ်ဟောဖို့ရန်သမ္မာစန္ဒတ်တက်တယ်လေရှိမိတာပဲဖြစ်ပါတယ်ဒါပေမဲ့သူတော်ဘာတို့မြင်ခဲ့မှုတဲ့ဂုံကျေးဇူးအပေါ်၌အထူးယုံကြည်လေးစားဖို့ရှိတယ်ဆိုတာကိုဖော်ပြခြင်းနဲ့အတွက်မြတ်စွာဘုရားကဒီတရားလေးထည့်ဟောတာနော်ဒါကြောင့်ဦးဇင်းတို့ဘုရားရှင်ရဲ့တမိသာသာဝကဖြစ်ခြင်းနေတဲ့ပုဂ္ဂိုလ်မှန်ခဲ့ရင်လေသူတော်ဘာတို့ရဲ့ကျေးဇူးကိုအထူးအလေးကလို့ပြုပြီးယုံကြည်လေးစားတတ်ဖို့တော့မလိုဘူးလားလိုအပ်တယ်သူတော်ဘာတို့ဆိုတာဒီသိထားထားရတယ်နော်နိဗ္ဗာန်ကျေးဇူးတင်စရာရှိတယ်ဆိုတဲ့ဒီစိတ်ထားမျိုးကြီးအလွန်အောက်တန်းကြတဲ့စိတ်ထားပါနော်ကျန်ဖန်ပြီးတော့ဘုရားရဲ့ကျေးဇူးကိုတင်တတ်မယ်ဆိုရင်မိမိရဲ့တန်တမာကုသိုလ်တရားတွေများစွာမတိုးဝါနိုင်ဘူးလားတိုးဝါနိုင်ငယ်ကဲအဲဒီလိုအကျဉ်းချုပ်ဖြစ်တဲ့အခါမှာဒီပိဿဝဂိငါဟုတို့ကငါဘုရားကိုစွန့်ခွာသွားပြီးဖြစ်တယ်ခုဘယ်အရမတင်းလို့ရှိနေတယ်လဲဆိုပြီးတော့ဒီပဇက်ကိုအဘိညာဉ်ကိုဝင်စားပြီးဘုရားရှင်ကဒီပဇက်ကိုဉာဏ်တော်မြတ်ဖြင့်လှမ်းမြော်ပြီးကြည်တော်မူလိုက်တဲ့အချိန်ခါမှာဗာရဏီပြည်ဣတိပရဏအမိရတဲ့မိဂရဝန်တို့မှပိဿဝဂိငါဟုတို့တရင်တော်စန္ဒီတိကိုလှမ်းမြော်ပြီးကြည်လိုက်တော့မြင်လိုက်တဲ့အတွက်ဘုရားရှင်ကဘာလို့တလဲဥရဝေလတော်မှာ ခုလှမ်းပြီးကြည့်လိုက်တာကဝါဇုလာဇံ6ရက်နော်ဝါဇုလာဇံ6ရက်မှာဝါဇုလာဇံစနေနေ့အထိဥရဝေလတော့မှာပဲဆက်လက်တင်းသုံးတော်မူပြီးတော့ပါဏမီပြီးဣတိပရဏမိဂရဟုံတော့ဘက်သို့ဝါဇုလာဇံ6ရက်မှာမြတ်စွာဘုရားခီးတိတဇာရီကြွတ်ကြည့်တော်မူပါれဒီလိုကြွတ်ထိုင်လိုက်တဲ့အပိုင်းမှာရှေးရှေးဘုရားရှင်တို့ရဲ့ဓမ္မတာတစ်ခုကတော့ဣတိပရဏဒီဗုဒ္ဓဂ aya ခေါ်တဲ့မောရိမန္တန်ပေါ့နော်မောရိမန္တန်ကနေပြီးတော့ဣတိပရဏအမိရတဲ့မိဂရဝန်တော်ဟာယူဇနာတစ်ဆက်ရှိယူဇနာဝါကွေးဝေးกว่าတယ်လို့ဆိုပါတယ်တစ်ဆက်ရှိယူဇနာกว่าဝဲကြီးတဲ့ခီးကိုကောင်းငင်ခီးဖြင့်ဇန်ရင်စည်းကဇာဘိညင်တကုဖြင့်ကြွတော်မူမြတ်ဓမ္မတာဖြစ်ပါတယ်သို့တော်လည်းဥစ္စတော်ဘုရားမမြတ်စွာဘုရားကတော့ကောင်းငင်ခီးကနေပြီးတော့မကြွားပဲရှင်လင်းပဲကြွတော်မူတယ်ဘာကြောင့်လဲနာမည်ကျော်ဖြစ်တဲ့အာဇီဝကခေါ်တဲ့ဥပကကြီးအနာဂါမိမညာဖုန်ညာတစ်ချိန်ရလိမ့်မယ်ဆိုတော့ကိုမြဲခြင်းကလှမ်းမြှောက်ပြီးကြည့်လိုက်တော့မြင်တော်မူတယ်။မြင်တော်မူတဲ့အဲ့ဒါဒီဥပကကြီးကိုချိမြောက်ခြင်းနဲ့အဲ့တော့မြတ်စွာဘုရားကရှင်လင်းခီးဖြင့်ဗာရဏီမီဣတိဗရဏအမည်ရှိတဲ့မိဂရာဟောတော်ကိုကြွပါတယ်။ကြွလိုက်တော့ဝါဇုလာဇံဇနီးရည်မှာမြတ်စွာဘုရားကဥရဝေလာတော်မှာဒီထန်ပြီးတော့ဆင်္ဂယနေ့နန်းနေစောစောရောက်တော့ဒေနာနီကိုနိဇယယွာအတွင်းမှာဆုံးခံခြင်းကိစ္စပြုပြီးဆုံးဖုံးပြီးဆုံးကိစ္စပြည့်စုံအောင်ဆောင်ရွက်ပြီးတဲ့အခါမိမိရဲ့တပိတ်တငန်းကိုမိမိကိုယ်တိုင်လွှဲဆောင်ပြီးတော့ဘုရားရှင်ဗာရဏီမီဣတိပရဏအမည်ရှိတဲ့မိဂရဟံတော်ဖဲ့သူခီးတိတာဇာရင်ကြွရှိတော်မူပါれဒုတိယခါမှာဗောဓိမန္တန်နဲ့ဂယာတိတအယတ်နှစ်ခုစက်ကြမှာပေါ့ဒီဥပကကြီးနဲ့လံခီးတဏျာမှာမြတ်စွာဘုရားကတော့ပြီးဆုံးတယ်ဆုံးလိုက်တဲ့အချိန်ခါမှာဥပကကြီးကနေပြီးတော့မြတ်စွာဘုရားကိုဗာပြောလဲဝိပဒနာနိခန္တိအဟုသောဣန္ဒြိယဖြင့်ပြိသောတော်သဝိဟောတော်ပရိယောဓာတော်ကန္တိတော်အဟုသောဩဒိဋ္ဌပပ္ပစီတော်ကောဝတိတထာကတဝါတော်ဓမ္မရောစေတိအဟုသောငါရှိတေတိဤဣန္ဒြိယနိဣန္ဒြေတော်တိကဝိပဒနာနိခောအလွန်ကြည်လင်တောက်ပါလှပါပေ၏မျက်စိနာနာလျာကိုနှလုံးပေါ့နော်အင်းဒီ၆ပါးကိုလက်ပြီးကြည့်လိုက်တဲ့အချိန်ကမှမျက်လုံးလေးကြည့်လိုက်တော့လေတိတ်ကြီးကြီးလင်းတော့ပါနေတယ်အသားအရင်ကြီးကြည့်လိုက်တော့လေရွှေစင်းကတော့ဝင်းပြီးတော့အလွန်ကြီးလင်းတော့ပါနေတယ်ဒါကိုကြည့်ပြီးတော့နော်ငါချင်းတည့်ရဲ့အင်းဒီတွေကအလွန်ကြီးလင်းတော့ပါပါရဲ့ပရိသောတော်သမီးဝန်တော်ပရိယောဓာတော်သမီးဝန်တော်အသားအရင်အယောင်စင်းဒီကပရိသောတော်အလွန်ဖြူစင်းနှပါပေ၏အမဲဆက်မရှိဘူးတိတ်ပြီးတော့စင်ကြဲတယ်ပရိယောဓာတော်ပြုပြပြအယောင်တလက်နဲ့တောက်ပါလျက်ကြည့်ပါပေ၏အယောင်ဒီယောင်ကြီးတော်တွေကလည်းပြုပြပြတလက်နဲ့တောက်ပါနေတယ်နော်ကန္တီတော်အာဟုသောဥဒိဋ္ဌပပိစီတော်အာဟုသောငါရှင်တောနိနိကံအဘေခေသောတော်ဆရာသမားကိုဥဒိဋ္ဌရည်ညွှန်း၍ပပိစီတော်ယတိဟံပြုခဲ့လာသည့်အတိဖြစ်ပါသည်။ဘယ်လိုဆရာသမားမျိုးကိုရည်ညွှန်းပြီးတော့တင်းကရှင်ဟံပြုလာတာလဲနော်ကောဝတိတထတေသိဤတထဆရာတိကကောဝအဘေဘာနိသိရဆရာတော်ကဘယ်သူလဲကတဝတွန်ဓမ္မရောစေတိကတအဘေပုဂ္ဂိုလ်ဤဓမ္မတရားတော်မြတ်ကိုတွန်သိသိရောစေတိနှစ်ချိုက်ပါသနိဘယ်ပုဂ္ဂိုလ်ရဲ့တရားကိုသိနှစ်ချိုက်နေပါသလဲဆိုပြီးတော့ဒီမင်းကွန်းလေးနေမင်းအဲဒီတော့မြင်လိုက်တဲ့အချိန်ခါကျတော့မှနော်ဒီဥပမာကြီးကိုမြတ်ရှင်ကဗာပြန်ပြီးတော့အမေရှိလဲသဗ္ဗာဘိဗုဒ္ဓဘဝိတုဟမတ္တမိသဗ္ဗေတုဓမေတုအနုဘလိတောသဗ္ဗေဇဟောတနေခိယဝိမောဓောတယံအဘိညာယကမုတ်တိတေယံဥပက္ခတကတော်ဥပက္ခငါဗျာတိသဗ္ဗာမိတို့အလုံးစုံသောလောကီတရားတို့ကိုလွှမ်းမိုးနိုင်သူသည်အတ္တမိဖြစ်ပါပေ၏ငါဗျာရှင်ဟာလောကီတရားအလုံးကိုလွှမ်းမိုးဖြူစည်းတတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်လောကီတရားဆိုတာကတော့ခွန်ကြီးတို့သဗ္ဗေနေသောဟောရနဲ့ပြောရင်ပေါ့ယုံ28ပါးနဲ့လောကီစိတ်စေတသိက်80နဲ့တစ်ပါးရှိပါတယ်နော်အဲဒီစိတ်စေတသိက်80တစ်ပါးနဲ့ရှင်တွဲနေတဲ့အဲလောကီစိတ်80တစ်ပါးနဲ့ရှင်တွဲနေတဲ့စေတသိက်တွေလည်းရှိတယ်ဒါကိုလောကီတရားလို့ဒါပရမတ္တသစ္စာဘက်ကခေါ်ပါတယ်အဲဒီတရားမှာဇန်တရားတွေလည်းပါတယ်ဇန်နမပတ်တရားတွေလည်းပါကြပါတယ်အဲဒီလောကီတရားအလုံးကိုလွှမ်းမိုးဖြည့်ဆည်းတတ်နိုင်တဲ့စွမ်းအားဖျားရှင်မှာရှိတယ်လောကီတရားတွေကလည်းဘုရားရှင်ကိုလွှမ်းမိုးဖြည့်ဆည်းနေတဲ့သဘောရှိသလားမရှိဘူးဘုရားရှင်ကလည်းဒီလောကီတရားတွေကိုလွှမ်းမိုးဖြည့်ဆည်းထား အဲ့တော့ယုံတရားလောကမှာတက်ရှိတဲ့မဲ့ကာမဝဋ်ထုအစုယုံလောကမှာတက်ရှိတဲ့မဲ့ကာမဝဋ်ထုအစုစုတွေလည်းပါဝင်ကြပါတယ်။ဒီတက်ရှိတဲ့မဲ့ကာမဝဋ်ထုအစုစုနေဆိုတဲ့လောကီတရားတွေကိုလည်းဘုရားရှင်ကသာလွှမ်းမိုးထားတယ်။ဒီတက်ရှိတဲ့မဲ့ကာမဝဋ်ထုအစုစုဒီကနေ့ဘုရားရှင်ကိုပြန်လည်ပြီးလွှမ်းမိုးထားတာမျိုးရှိသလား။မရှိဘူး။ဒကာကြီးတွေကဒကာမကြီးတွေကချုပ်ပိန်ထားတယ်လို့လာခဲ့ပြန်ခဲ့ဆိုလို့ချက်ချင်းပြန်သွားတယ်ပုံစံမျိုးကဟုတ်သလား။ဟမ်။အဲမဟုတ်ဘူးလို့ပြောတဲ့လူကတော့နည်းနည်းပါနော်ချက်ချင်းပြန်လာခဲ့ခုနှစ်ဖန်ကိုကြောင်းတရမယ်အမိန့်ထုတ်လိုက်ပြီဟုတ်မလားအဲ့ဒီလိုဆိုရင်ပြန်သွားရပြီဆိုရင်ဟမ်မပြန်ဘူးနဲ့တွေ့ရနော်ကဲကဲကဲနှစ်ဖန်ညာကြောင့်မှဟောကြလို့